ဒါနဲ့တကွာစัจ java လာအနန္တမှာရှိကြတဲ့လူနဲ့ဇမတ်တ္တဝါအားလုံးကိုရောစိတ်ပါကျမ်းမှချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့တာယင်ဒီနေ့2002ခုနှစ်အောက်တိုဘာလ28ရက်ရန်ကုန်မြို့စမ်းချောင်းမြို့နယ်အောင်ချမ်းသာရပ်ကွက်ပြည်သူမင်္ဂလာလံကံမြင့်ကျောင်းတိုက်ပင်ရှင်ကျင်းပါတဲ့ရှိပါရမီဆယ်ရဲ့အချိန်မင်းတရားစခန်းဓမ္မဒါနအမတ္တဒါနဓမ္မသရင်မှာအစဉ်ကြီးအောင်စားလို့အမိပေးထားတဲ့တရားတော်ဘုံနဲ့ဓမ္မဒါနတရားလူပေးလူမှဖြစ်ပါတယ်တရားလူရှင်အနေနဲ့တရားလူမပေးလူချင်းတရားအမှုခံပုဂ္ဂိုလ်များအနေနဲ့တရားလူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့တမန်ကြီးမြတ်စွာဘုရားရှင်ကိုသောဗျာရှင်ရဲ့အရဟံဂုဏ်တော်ပေါ်များခြင်းဖြင့်ရှိဥစွာရှိခိုးပူဇော်ကြရအောင်အလုံးမဲ့လည်းဥစည်းထားပြီးတော့ဂုဏ်တော်အထက်ပေတစ်မျိုးကိုသုံးောက်စီညီညီညာညာပေါ်များကြရအောင်အရဟံစီလေတာခြင်းစင်တော်မူသောမြတ်စွာဘုရားကောင်းအောင်ဖြစ်သွားပြီနော်သုံးခါခုရပါတယ်ဦးဇင်းဆိုတာအပါဝင်မှာသုံးခါခုကျေစိတ်ကိုရောက်ပြန်ပြည်တယ်အရဟံစိတ်ကိုရာယံနိုင်ပြီမကမ္မူစီရာမမူရာမေသာမယာမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပေါင်းများပြုတော်မူပြီးဖြစ်တဲ့အတွက်လက်ဥချီထားတာလေးတွေချထားပြီးတော့မျက်လုံးလေးတွေနှိမ့်နှထားပဲဖွင့်ထားပြီးတော့ထိုင်နေဣရိယာပုဂ္ဂိုလ်ရဲ့ပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုဂ္ဂိုလ်နဲ့ချမ်းသာစွာတရားနာယူနိုင်ကြပါလိမ့်မယ်ခုတနေ့ကဣရိယာပဋ္ဌာသဗ္ဗယကိုဟောခဲ့ပါတယ်။ဣရိယာပုညတာမှာဣရိယာပုအစဉ်ကြီးမှာတရားကြနိုင်တယ်။ဣရိယာပုဆိုလို့လဲတချို့ကဣရိယာပုကိုပဲအရိယာပုအရိယာပုနဲ့ပြောနေကြတာနော်။အရိယာကမဟုတ်ပါဘူး။အရိယာပုလို့လဲဣရိယာပုနော်အခရာဣလေးနဲ့။အဲ့ဒါဣရိယာပုညတာမှာဣရိယာပုအစဉ်ကြီးမှာတရားကြနိုင်တယ်။သောရဲ့ဆိုင်လျောင်းဣရိယာပုတ်လေးပါးရဲ့ကကိုယ်နဲ့အစဉ်ကြီးဆုံးဣရိယာပုတ်ကိုအဓိကမှီဝဲပြီးတော့တရားအထုံရမယ်။တခုခုအဓိကတန်မှီဝဲတဲ့ဆိုရင်လေးပါးလုံးညှက်တာအောင်တော့အထုံရမှာပါပဲ။လေးပါးလုံးနဲ့ညှက်တာတဲ့အချိန်လေးပါးလုံးကိုမှီဝဲအစဉ်ကြီးအောင်မှီဝဲပြီးတော့တရားအထုံကြရမယ်။အဲ့ဒါမှတရားဣရိယာနဲ့ရနိုင်ပါလေ။ဣရိယာပုတ်တစ်ခုနဲ့ကိုယ်နဲ့ဆက်တဲ့ဣရိယာပုတ်တစ်ခုကိုလည်းပဲမပြင်းမပြောင်းနဲ့အထုလို့အစဉ်ပြင်းလဲမပြင်းမပြောင်းနဲ့အထုပြင်းမပြောင်းမှအစဉ်ပြင်းနဲ့ဆိုရင်လည်းပြင်းပြောင်းပြီးတော့အထုတတိသမရိညာမဖြစ်နိုင်တော့အောင်ဒေါသဒေါမနတဖြစ်လာတော့အောင်ဝေဒနာကပြင်းထန်လာပြီးဒုက္ခသဘောတွေကပြင်းထန်လာပြီးဆိုရင်တော့ဣရိယာပုတ်ကိုပြင်းပြောင်းပြီးတော့အထုရမယ်ဣရိယာပုတ်တစ်ခုအတွင်းမှာလည်းပြင်ပြောင်းပြီးအားထုတ်ပါမယ်။အဲ့ဒီဣရိယာပုတ်တစ်ခုနဲ့ဆက်ပြီးအားထုတ်လို့ဘလို့မှအဆင်မပြေတော့ဘူးဆိုရင်နောက်ဣရိယာပုတ်တစ်ခုကိုကြောင်းရမယ်။တဏှာကြီးဆိုင်မဲ့တဏှာကြီးအတွင်းဘာဖြစ်ဖြစ်မထားတော့ဘူးလို့ဒီလိုရလို့မဟုတ်ဘူးပေါ့နော်။အများနဲ့အားထုတ်ရင်တော့လေတဏှာကြီးဆိုတဏှာကြီးကြည့်အောင်အားထုတ်အောင်ပေါ့။ကိုယ်ကလည်းကိုယ်တယောက်တည်းတရားရအောင်အားထုတ်နေတာမျိုးဆိုရင်နော် ဆင်ပြေတယ်လို့အထောက်အမှာပဲတဏှာကြီးပြောနေတဲ့ကြောက်ကြီးကိုထိုင်နေဣရိယာပုံနဲ့အာထဝရတတိသမဏိညာဆင်ပြေတဲ့အထိအထောက်အမှာပေါ့ကိုလည်းအချိန်ပေးနိုင်တယ်ဆိုရင်ပေါ့လေဆင်မလေးဘူးဆိုတော့ပြောင်းသွားမှာပဲကျေကျေရထိုင်နေဣရိယာပုံနဲ့အာထုတယ်ဆိုကြပါစို့များတင်တဲ့ထိုင်နေဣရိယာပုံနဲ့အာထုကြတာပုံများတာကိုနော်အဲ့ဒါကြာကြာထိုင်ပြီးအထုမှလားထိုင်နေတယ်လို့ထိုင်ပြီးအထုမှလ
ား
ထိုင်တယ်လို့ထိုင်ပြီးစိတ်ချမ်းသာအောင်ကြည့်ရတယ်နော်ကြာကြာထိုင်နေတယ်ဆိုရင်ကြာကြာထိုင်ပေါ့ကြာကြာမထိုင်နိုင်ဘူးဆိုရင်လည်းထိုင်နေတယ်လို့ပဲထိုင်ပြီးအထုရမယ်ထိုင်နေတယ်လို့ထိုင်တဲ့အခါမှလည်းပဲမပြင်းမပြောင်းရင်ဖြစ်တဲ့အခြေအနေမျိုးရောက်နေတယ်ဆိုရင်မပြင်းမပြောင်းပဲပြေးပြေးပြီးအထုမှလားပြင်းပြောင်းပြီးတော့အထုမှလ
ား
ပြီးတော့အထုပါမယ်။သမာဓိဉာဏ်ဆွတ်ပြီးတော့အတူတူဉာဏ်လေးနဲ့ပြောင်းပါမယ်။အဲဒီလိုပြင်ပြောင်းရတဲ့ဆိုလို့ရှိရင်အဲဒီအပြောင်းအလဲလေးမှာတရားတို့တရားများရနိုင်တယ်။လောကမှာလည်းပဲအပြောင်းအလဲလေးတွေကိုမိမိရရအဆုံးဖြတ်တဲ့ပုဂ္ဂိုလ်တွေဟာကြီးပွားကျွတ်တတ်တာပါပဲ။ဆိုရအခွဲတစ်ခုနဲ့တစ်ခုအပြောင်းအလဲလေးမှာအခွင့်အရေးကိုမိမိရရအဆုံးဖြတ်တဲ့ချမ်းသာတော်တဲ့ပုဂ္ဂိုလ်တွေမရှိဘူးလား
။
ရှိတယ်နော်။အဲဒီအပြောင်းအလဲလေးတွေဟာအမြဲတမ်းအရေးကြီးပါလေ။နဘဘုံမှန်တဲ့ကမြင်ခွေထိုင်နေရာကနေဝေဒနာတွေပြည့်ထန်လာလို့ဘလုံးမှရှုမလို့မရတော့လို့ဒီကိုခွေပြီးကြောင်းလိုက်တဲ့အချိန်မှာကြောင်းတဲ့အချိန်မှာဖြစ်နေတဲ့ယူရဘောနန္ဒဘောလေးကိုဒီသာစူးစိုက်ကြည့်ပြီးတော့ရှုမှတ်နိုင်မယ်ဆိုရင်ပြန်လို့ပြန်လို့တော့မှမပြီးသေးဘူးဒိုင်းကနေဆိုတရားဒုက္ခနာကရသွားနိုင်တာတော့ကမြင်ခွေထိုင်ရနေဒီကိုတွေ့ကြုံနေသဘောတရားများပဲတယောက်ကပြန်လာလို့ဘလုံးမှမခံနိုင်တော့လို့အဲ့ဒီညာဘက်တရားလေးကိုဘေးကွေးလိုက်တော့မယ်ဆိုတော့ကိုယ်ရင်းနဲ့ကိုယ်ရင်းလို့ဖြစ်နေတဲ့သဘောလေးကိုဒီကစူးစမ်းပြီးတော့ရှုနေရင်လည်းအဲ့ဒီညာဘက်ခြေထောက်ကကျန်းနေမော်ကြာကြာနာနာချလို့မပြီးသေးဘူးမျက်ဖို့ကဆိုင်နေပြီအဲ့ဒါမျိုးတွေဖြစ်နိုင်တယ်နော်အပြောင်းလဲလေးတွေကိုမိမိရရအဆုံးချပါပြောင်းရတတ်အောင်လေကျူတာတော့မပြောင်းမလဲပဲကပီတိကြီးချမယ်လို့ဘယ်လိုမလုပ်နဲ့နော်အပြောင်းလဲလေးတွေကိုမိမိရရအဆုံးချတတ်လို့တရားမြတ်ရနေရတော့တဲ့ပုဂ္ဂိုလ်ရှိပါတယ်သာသနာ့တမိုင်းမှာအရှင်ရှားပါပဲအရှင်အာနန္ဒာမထေရကြီးပါအရှင်အနန္ဒမထေရကြီးကမြတ်စွာဘုရားပြိဋကဘာမဆန်းခြင်းမှာသောတပန်ဖြစ်နေရှိပါလိမ့်မယ်။ပထမသင်္ကယနာရှင်နေဆိုတော့ယန္နာရှင်မြတ်ပြီးပြီပဲသင်ခြင်းကြ။ဒါပေမဲ့အရှင်အနန္ဒကမြတ်စွာဘုရားရဲ့တရားတော်တွေကိုအများကြီးမှတ်သားထားတာဆိုတော့အရှင်အနန္ဒမပါဘဲနဲ့လေသင်္ကယနာတင်လို့မဖြစ်ဘူး။ဒါတော့အရှင်အနန္ဒကိုရွေးချယ်ထားရတယ်။သင်္ကယ900နဲ့ယန္နာ900နဲ့သင်္ကယနာတင်တဲ့499ပါးကအာရုံယန္နာပြီးပြီပဲ။အရှင်အနန္ဒတပါးရဲ့သောတာပန်ဖြစ်နေတယ်။ဒီတော့သင်္ကယနာပွဲလေးနီးရောအရှင်အနန္ဒကသောတာပန်ဖြစ်နေတော့သင်္ကယနာပွဲကြီးဝင်ဆွဲလို့မသိတော့ဘူး။သိရတာကျင်းစင်နေတဲ့တန်ရှင်းတဲ့ပရိသတ်ကြားထဲမှာငါတယောက်တည်းပြိဋိတာဆိုနန်နေတော့မဖြစ်ဘူး။ဒီတော့သင်္ကယနာပွဲကြီးယ ahanan ဖြစ်အောင်ချမယ်ဆိုပြီးတော့ယ ahanan ဖြစ်အောင်ပြင်းပြင်းထန်ထန်ကိုအားထုတ်နေပါတယ်။ဒါပေမဲ့သမယကမမြရတော့တရားကမရနိုင်လေးပဲဖြစ်နေတယ်။မနေ့ကလူသင်္ကယနာမနေ့ကမှာသင်္ကယနာပွဲကြီးဆင်းနေတော့မင်းဆိုတော့ဒီနေ့လို့ညမျိုးမှာအပြင်းဆန်ကိုအထုတ်တာအထုတ်တော့တာပါပဲအချိန်ကလည်းမရှိတော့ဘူးလေဒီတညမှာရှိတော့လေအဲ့ဒါလေးညမှာညအစီပေါ်လေးအပြင်းဆန်အထုတ်ပါလေဘာရည်ရကုနေအထုတ်ကြလဲဆိုရင်သင်္ကယဥလို့မောဈေးညံကမထမ်းနဲ့ပြင်းပြင်းထန်ထန်ကိုအထုတ်ရဟန္တာမဖြစ်မချင်းတော့မထိုင်တော့ဘူးဆိုတဲ့သဘောမျိုးပေါ့နော်အဲ့လိုကြီးအထိတ်ထိတ်ကြီးတော့လည်းမပြေဘူးပေါ့လေသဘောကတော့အဲ့ဒီလိုအဲ့ဒါနဲ့ပညာလုံးပညာနဲ့ခေါတုဆောင်မြန်ရှိခေါတုဆောင်မြန်ရှာပြီးတော့ရှုမှတ်နေတယ်ဈေးညာဆောင်ရင်ဖြစ်နေတဲ့ယုံသဘောဉာဏ်သဘောလေးတွေပေါ့ကြွလာလမ်းလာခြားလာဒီလိုမှတ်တာမဟုတ်ဘူးပေါ့နော်ဈေးညာလို့ပြောလိုက်ရင်ကြွလမ်းဆိုင်ပြီးပဲရှင်းနေတယ်မဟုတ်ဘူးဈေးညာရှောက်နေရင်လည်းနှာလေးပါတတိကဝင်လေးဆိုင်ပြီးမှတ်လည်းမရဘူးလား ရပါပါရတာပဲလက်ကလေးတွဲသွားတဲ့သဘောလေးမှတ်လည
်း
ရတာပဲညာဆိုရင်သင်္ကန်းလေးနဲ့ခြေကလေးနဲ့ပေါ့တော့တာလည်းမှတ်လည်းရတာပဲလမ်းရှာနေဖြစ်နေတဲ့စိတ်ကလေးတွေကိုရှုသွားမယ်ရတာပါပဲအကျဉ်းနဲ့မထင်တဲ့ကဈေးညာရှာရင်းနဲ့ခြေချာရခြေချာရဒုံးနယ်လေးတွေကိုရှုရှုနေတယ်ဒါပေမဲ့တရားမရနိုင်ဘူးဉာဏ်ကမဖြစ်နိုင်ဘူးတရားလူဈေးညာရှောက်တော့ရှောက်တာများလာတော့ကြွက်သားတွေပါတယ်လဲတက်လာတာပေါ့ကြိုးတွေပါတယ်လဲတင်းလာတာပေါ့အဲ့လည်းမအိပ်ရဘူးဆိုတော့ခန္ဓာကိုယ်လည်းပြင်းမှန်းလာတယ်စိတ်တွေလည်းပြင်းမှန်းလာတယ်ကဲဒီတိုင်းတော့မဖြစ်သေးပါဘူးလေခဏတော့အနားရှင်လိုက်ပါဦးမယ်ဆိုပြီးတော့ကလေးမမကျဲအိတ်ကိုလဲလဲအောင်လိုက်အဲ့ဒါနဲ့ကလေးမမခဏထိုင်ပြီးတော့အောက်ဘက်ခြေောက်ကိုလည်းကျန်းမြေပေါ်ကနေရှုပ်ခန္ဓာကိုယ်ထပ်ပိုင်းကိုလည်းခေါင်းပေါ်လှေချ အဲ့ဒီအချိန်မှာခေါင်းကလည်းခေါင်းနဲ့မထိသေးဘူးခြေထောက်ကလည်းကျန်းကျင်ကနေလုံးဝမလွတ်သေးဘူးအဲ့ဒီလိုဓာယိရိယပုံစံနဲ့ပေါ့နော်အဲ့ဒီဓာယိရိယပုံစံနဲ့အချိန်မှာပဲသဂရဂံမြတ်ကိုဆိုင်ဆက်ပြီးတော့ရှိနာဂံမြတ်ကိုဆိုင်ဆက်ပြီးတော့ရှိတော့အရဟတမြတ်ကိုဆက်ပြီးတော့ယဟန္တာဖြစ်သွားတယ်ခေါင်းမတော်ခေါင်းချသည်နော်တရိမမကျော်ဆန့်ပြီးတော့မခင်ကျော်မဆန့်ရသေးဘူးလေလျောင်းနေတဲ့ပုဂ္ဂိုလ်တိကျမဖြစ်သေးဘူး။ထိုင်နေတဲ့ပုဂ္ဂိုလ်လည်းမပြတ်သေးဘူး။တစောင်းတိုင်းလေးပေါ့လေ။ဟိုဣရိယာပုလေးပါးနဲ့လွတ်တဲ့ရေတို့တော့မရှိဘူးပေါ့နော်။တိကျအတိကျရတာမရှိတာ။အဲ့တော့တစောင်းတိုင်းလေးနဲ့အရှင်အနန္ဒာမရှိနေသည်ယဟနာဖြစ်သွားပါလေ။အစဉ္ညာလျှောက်တဲ့ဣရိယာပုလမ်းလျှောက်တဲ့ဣရိယာပုဂ္ဂိုလ်ကမပြင်းဘူးဆိုရင်တရားရပါမလား
။မ
ရနိုင်ဘူး။လမ်းလျှောက်နေရကနေလှဲအိတ်တော့မယ်ဆိုပြီးအေးလိုက်တော့မှအဲ့ဒီမှာစိတ်တွေလည်းရောကိုယ်တွေလည်းရောကိုယ်ရဲ့စတာတွေလည်းရောသိရဲ့သိမှမှုတွေလည်းရော့ပြီးတော့အဲ့ဒီမှာဓာတ်ကိုယ်တွေဆိုက်ပြီးတော့ယဟန္တာဖြစ်သွားပါလိမ့်။ဒါဖြင့်အကြောင်းလဲဟာအရင်ကြည့်လား
။
အရင်ကြည့်တယ်နော်။ခွေရဲ့ပြေတယ်တဲ့ဒီမှာဖြစ်နေတဲ့သဘောလေးနဲ့အဲ့ဒီခွေရဲ့ကလေးကိုမခံနိုင်လို့ပြင်လိုက်တဲ့အချိန်မှာဖြစ်နေတဲ့သဘောလေးတွေကပြင်တဲ့သဘောလေးတွေကမတူဘူး။ပြောင်းလိုက်တဲ့အချိန်မှာအရောရောတမောမောနဲ့ကျင်သွားတာလေးကဒီကစူးလိုက်ပြီးရှိမဲ့ဆိုရင်ဉာဏ်ဖြစ်နိုင်တာပဲ
။ဟိုရောရောမောမောဉာဏ်ပဲလို့ဆိုတာမဟုတ်ပါဘူးနော်။
တော်ကြကြတာပါအဲ့ဒီအကြောင်းလေးမှာအမြဲတမ်းရည်ကြည့်တယ်ခုနကလိုကြောင်းလေးတွေမရဘူးပဲထောင်းပေါ့လေခရီးဘုတ်ကိုကြောင်းလေးလိုက်တဲ့ခါမှာခုနကကအခမ်းအနက်ချက်ပြီးတော့စိတ်ကြီးပြင်းမာနေတာပိန်မွေးတဲ့ဒေါသပိန်မွေးတဲ့ဒေါမနကလည်းဖြစ်နေတာကြောက်ပြီးတော့စိတ်ကြီးအီးချမ်းသွားတယ်စိတ်ကြီးချမ်းသာသွားတယ်အဲ့ဒီချမ်းသာတဲ့စိတ်နည်းတဲ့စိတ်နဲ့ဆက်ပြီးတော့ရှုမှတ်လိုက်တော့လွတ်လွတ်တူတူနဲ့တရားကြသွားတယ်တဏှာကြီးလို့ပြေးပြေးပြီးထိုင်နေရကလည်းတဏှာကြီးဖြစ်မှာကငါနဲ့နဲ့ပြင်လာလို့မဆိုတော့ပြင်နေကြီးတဲ့ပြင်းနေတဲ့အချိန်မှာဖြစ်တဲ့ရုပ်နာလေးကိုရှုနေရင်းနဲ့ပြင်လိုက်မယ်ဆိုရင်တဏှာကြီးနဲ့10မိနစ်မှာနှုတ်ကိုဆိုင်သွားနိုင်တယ်။တဏှာကြီးနဲ့10မိနစ်3မိနစ်5မိနစ်မှာနှုတ်ကိုဆိုင်သွားနိုင်တယ်နော်။အပြင်အကြောင်းလေးကအတန်းအရေးကြီးပါလေ။ဒါကြောင့်ဣရိယပဋ္ဌာသမ္ပယနဲ့ပတ်သက်ပြီးတော့အရှင်အနန္ဒာရဲ့ဆုံးကိုနှလုံးမူပါ။အရှင်အနန္ဒာကအိတ်လိုက်မှာပဲတရားရတဲ့သူလည်းလဲလဲတော့လည်းမအိတ်နဲ့ပေါ့နော်။ဟိုကခေါင်းမှဒီမလဲရသေးပါဘူး။ဒါကြောင့်ဣရိယာပုညတာပုဣရိယာပုအစဉ်ကြီးမှုကလည်းအမတန်အရေးကြီးပါလေဒီကနေ့ပြောမှာကတော့ဘောဇနာသဗ္ဗာယအစသောညတာမှုအစသောအစဉ်ကြီးမှုအစသောကလည်းညတာမှအစဉ်ကြီးမှတရားရနိုင်ပါလေကိုယ်နဲ့မညတာတဲ့ကိုယ်နဲ့အစဉ်မပြေတဲ့အစသောကိုစားပြီးအားထုတ်ရင်တရားမရနိုင်ဘူးဒီသဗ္ဗာယကြောင့်ပြောနေတဲ့နေရာမှာရှင်းချက်နေနဲ့မှတ်သားထားရမှာတော့ရှင်းချက်နေနဲ့မှတ်သားထားမှာကတော့မဟာပုရိသဇာတိကလို့ခေါ်တဲ့ခန္ဓာကြီးအားကောင်းတဲ့ယောက်ျားကောင်းယောက်ျားမြတ်တို့ဆိုရင်တော့ယောက်ျားကောင်းယောက်ျားမြတ်သဘောရှိမယ်ဆိုရင်တော့သမ္ပယမပြန်လည်းပဲတရားရနိုင်ပါလိမ့်နော်အခုကယောက်ျားမြတ်ယောက်ျားကောင်းသဘောမရှိခန္ဓာကြီးမရှိပြောတဲ့ဉာဏ်နဲ့ဒီခန္ဓာကိုယ်တိဆောက်မှုပေါ့နိပိဋကတိဆောက်မှုကြီးပြောညက်စိတ်သက်ပိုင်းဆိုင်ရာလည်းပဲဉာဏ်နဲ့ညနေတူတရားရတဲ့ပုဂ္ဂိုလ်ဖြစ်နေတယ်လို့ဆိုလို့ရမှာမဟုတ်ပါဘူး။အခုယောက်ျားကောင်းယောက်ျားမြတ်တွေကြီးကျယ်တဲ့ပုဂ္ဂိုလ်ကြီးတွေလားခန္ဓာကြီးမရှိတဲ့ပုဂ္ဂိုလ်တွေ။တနည်းကတော့ဟိုအများနဲ့ခန္ဓာကိုပြောမယ်ဆိုတော့ခန္ဓာကြီးအားသိမကောင်းတဲ့ပုဂ္ဂိုလ်ကြီးတက်တာပြောတာပါနော်။ခန္ဓာကြီးအားကောင်းပြီးတဲ့ပုဂ္ဂိုလ်တွေကတော့သဗ္ဗယညံ့ညံ့မညံ့တရားရနိုင်ပါလေ။ကိုယ်ကလုံးတော့မဟုတ်ဘူးပေါ့လေ။ဒီဥဒုတို့ဘောဇနာတို့ပြောတာပါ။ခုနဓမ္မသဝနာတွေပါတော့မြတ်တမကုညာမှာပေါ့နော်။တချို့သဗ္ဗယတွေကခန္ဓာကြီးအားကောင်းတဲ့ပုဂ္ဂိုလ်ရင်းနေနဲ့မပြတ်တာလေတရားရနိုင်ပါလေခန္ဓာကြီးအားနေတဲ့ပုဂ္ဂိုလ်ဒီကနခန္ဓာကြီးပံမှန်လောက်ပဲရှိတဲ့ပုဂ္ဂိုလ်ကတော့သဗ္ဗယကိုယ်ပါလုံးမျှမှသူတရားရပါလေအဲ့ဒါသာသနာ့ဓမ္မတရားရတယ်ဆိုတော့သာသောကဟိုချိုးချင်းစက်ဖန်ခါအငန်ဆိုတဲ့ရတာ၆ပါးနဲ့ပြည့်မယ်ဆိုရင်သာသနာ၆မျိုးရှိတာပေါ့နော်တချို့ကချိုးတဲ့အစားအစာနဲ့ညတ်တာတွေအရှင်ပြေတယ်ကျိုးရဲ့အစာသာရိသမီးတရားထူလိုက်ရင်တတိယမတိဉာဏ်ဤတိုးတက်သွားတယ်။အဲ့ဒီယောဂီပုဂ္ဂိုလ်ကကျိုးရဲ့အစာသာကိုကြီးကစားပြီးတော့တရားအားထုတ်ရမှာ။ကျိုးရမစားမဲနဲ့ခါရသာကိုတရားထုတ်ရင်ဘယ်လိုနည်းနဲ့မှတရားမကြနိုင်ဘူးနော်။ရှင်တဲ့အစာသာနဲ့သမယညတဲ့ပုဂ္ဂိုလ်ကလေရှင်သာရိသမီးအားထုတ်။ဆက်တာနဲ့ဆက်တဲ့အစာသာနဲ့သမယညတဲ့ပုဂ္ဂိုလ်ကလေဆက်တဲ့အစာသာကိုစားပြီးတရားထုတ်။ခန္ဓာခါရနာနီးတူပဲပေါ့။အဲ့ကိုနည်းစင်ကြော်တဲ့ခန္ဓာကိုယ်ရဲ့သတ္တဘာဝနဲ့ရှင်ပြေအသာသာကိုစားပြီးအားထုတ်မှတရားရနိုင်ပါလေ။တချို့တွေ့လို့ရှိတဲ့ပုဂ္ဂိုလ်တွေကြတော့ဉာဏ်နာနဲ့တပ်ပါရဖြစ်ပါအောင်လား
။
မဖြစ်ဘူးနော်။ကိုယ်မှလည်းတွေ့လို့ရှိကြတယ်။ဉာဏ်နာလည်းကြိုက်လို့ဆိုပြီးတော့ မရှောင်မင်းနဲ့စားနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တရားတရားတက်ပါဘူးလား
တ
က်တယ်မတက်နိုင်တော့ဘူးတရားတက်တာမတက်တာအသာထားပေါ့လေကျမ်းမာရေးကကောင်းမှမဟုတ်တော့ကောင်းကြီးကပ်ပြီးတော့စိတ်ဆင်းရဲနေရမှာပဲနော်အဲ့ဒီအစားစား6မျိုးတည်းကကိုယ်နဲ့ရှင်ပြည်တဲ့အစားစားကိုပြီးဝဲပြီးတရားအဆင်ရမယ်6မျိုးလုံးနဲ့အမှန်ရဖြစ်တဲ့6မျိုးလုံးတဲ့တာရင်းနဲ့ဆိုရင်လေဘယ်လိုစားမလို့အကုန်လုံးစားပေါ့နော်အစားစားတဲ့နေရာမှာစနစ်ကစိတ်တာစားရရင်တဲ့တာစားရရင်လို့နှစ်မျိုးရှိပါတယ်။ယောဂီတို့ကစိတ်တာစားမှလားတဲ့တာစားမှလား။ယုံနိုင်ပါအောင်လို့ပဲပြောရမှာနော်။အဲစိတ်အနေနဲ့တဲ့တာနှစ်ခုရှိပြီဆိုရင်တဲ့တာကိုပဲစားရမယ်။တဲ့တာစားပြရတော့မှခန္ဓာကိုယ်တော့ပဲပြပြီးတရားရမှာပေါ့။အဲ့တော့အကုန်လုံးကျဲ့နေတယ်ဆိုရင်ဘယ်နဲ့လဲမလို့။အကုန်လုံးကျဲ့တဲ့ဆိုရင်လည်းအကုန်လုံးစားပေါ့။ဒါပေမဲ့တဏ္ဍာရရဲ့သဘောလေးကအကုန်လုံးပြည့်ပြီမင်းလေကိုစိတ်ဓာတ်လေးကိုအကုန်လုံးပြည့်နေတဲ့ဆင်တဲ့ဓာတ်လေးကစိတ်ဓာတ်လေးစားပေါ့လောကမှာတောင်းတာတွေတောင်းတာတွေဆိုတာမပြည့်စုံလို့တောင်းတာပါပြည့်စုံသွားရင်ဘယ်တော့မှမတောင်းကြတော့ဘူးကိုစိတ်ဓာတ်လေးစားလိုက်ရတဲ့ဆင်ပါလေးစားခြင်းလေးတောင်းတာတွေလား အတောင်းကြတော့ကိုစားခြင်းလေးစားလိုက်တဲ့ဆင်ပြင်းနေပြီးတော့စိတ်လေးချမ်းသာသွားစားဖို့မတောင်းကြတော့ဘူးအဲ့ဒါဆိုရင်တောင်းကြတဲ့စိတ်လောကဖြစ်နေတဲ့အတွက်ကမ္မထာအာယုမှာစိတ်လေးပြင်းနေသွားတာပေါ့ဒါကကိုယ်စိတ်ဓာတ်နဲ့စားရတဲ့စိတ်ဆန္ဒတရားထုလို့ကောင်းတယ်နော်။ဒါနဲ့တဲ့ဓာတ်ရောစိတ်ဓာတ်ရောထပ်ထူးခြင်းများအကုန်ဖြစ်နေတယ်ဆိုတဲ့အခါမှာကိုယ်အကျိုက်ဆုံးလေးကြီးပဲထပ်တယ်လည်းယူဆလို့လည်းမဖြစ်သေးဘူးနော်။ဓာတ်ထူးကြိုက်တဲ့ဆိုပြီးတော့ဒေါ်မီဇန်နာလေးဘာမှမစားတော့ဒါကြီးပဲစားတော့မယ်။ဒီလိုလည်းမလုပ်ပါဘူး။ပြတ်တတ်အောင်စားရတယ်။အစားအစာ6မျိုးလုံးပြတ်တတ်အောင်စားရမှာဒါမှခန္ဓာကိုယ်လိုအပ်ချက်တွေပြည့်စုံမှာနော်။ဒါပေမဲ့ချင်းချင်းတော့ရှိတာပေါ့လေဦးဇင်းတို့ရဲ့ကိုရင်ဘာလို့ကမထမ်းဆရာလေးဖြစ်တဲ့ကျေးဇူးတော်ရှင်ရှေးပရထမဆရာတော်ဘုရားသကိုင်းမှာတင်လုံးတာပေါ့နော်ဦးဇင်းမအင်တာဗျူးအမေးခြေထဲမှာဧတာမလုပ်တော့ဘူးလားဆိုရင်မေးဖို့နဲ့ပတ်သက်လို့ဖြေထားတဲ့အချိန်မှာသကိုင်းကဆရာကြီးတစ်ပါးကဧတာလုပ်လို့ရှိရင်စိတ်ဆင်းရဲနေစေတနာရှုပ်တယ်လို့မိညော်မူပါတယ်ဆိုပြီးဆရာတော်တစ်ပါးလို့ပြောတယ်နာမည်မပေါ်ထားဘူးနော်အခုဒီချက်မှာပေါ်လိုက်တာအဲဒီရှေးကပရထမဆရာတော်ဆိုင်ကတော့ပေးတဲ့မျိုးပဲစားတာနောက်တစ်သက်လည်းတချို့တစ်သက်လည်းဆရာကအသေးရညိုဆုံးပဲညိုဆုံးပတာကြည့်ညိုဆုံးတချို့တစ်သက်လည်းကျဲဥတောင်ဆက်လိုက်နေတယ်နော်အညိုဆုံးစားကြတာအခုအဲ့ဒီဆရာတော်ဆရာကြီးကတော့ပဲတဲ့ညိုပဲစားပါလေစိတ်အမှားဆုံးတိတ်စားကိုကလပဲတဲ့ညိုပဲစားတယ်တဲ့ပဲတွေကစိတ်မဟုတ်ဘူးကလပဲတဲ့ညိုကိုပဲနေတိုင်းပဲအဲ့ဒါဓမ္မအာယံဆုံးတစ်ထက်နေဆုံးတစ်ထက်ဒီလိုမဟုတ်ဘူးမနေ့9နာရီလောက်မှတစ်ထက်ပဲဖုံးပြီးတယ်ဒီနေ့လုံးမှာမှအဲ့ဒီကလပဲဆုံးတစ်ထက်ဆိုဆွမ်းစီတော့မပါဘူးတော့သံခိနေကလေးနဲ့ရောပြီးတော့ဖုံးပြတာမဟုတ်ဘူး။ကလေးပဲဟင်းပြီးတက်ပဲဖုံးပြတာ။ဒါကြောင့်ပဲသားဆရာတော်လို့ခေါ်ပါတော့။သူတို့အများခေါ်ကြတာပေါ့နော်။သူတို့စကိုင်းမှာကြောင်တစ်ခုရှိတယ်။ကြောင်နာမည်ကပဲသားကြောင်လို့။အဲ့ဒါအရှိပရဂမဆရာတော်ကလည်းနောက်ပရဂမဆရာတော်ကပရဂမကြီးအောင်ဆိုပြီးတော့သင်္ကန်းချင်းစားခဲ့တာပေါ့။အဲ့ဒီလိုချင်းချက်ပုဂ္ဂိုလ်တွေတော့ရှိမှာပေါ့။ဒါမဟာပုရိသဇာတိကပုဂ္ဂိုလ်မျိုးတွေပါနော်။ခန္ဓာကြီးအားကောင်းတဲ့ပုဂ္ဂိုလ်တွေ၊ထူးထူးခြားခြားခန္ဓာကြီးရှိတဲ့ပုဂ္ဂိုလ်တွေအဲ့ဒီလိုပုံပုံမျိုးကလွဲနေတော့လူအများစုအနေနဲ့ကတော့အစာအသောက်ကိုရတာဆုံးအောင်အမေဆုံးအောင်အာဟာရဓာတ်ဆုံးအောင်စားရမှာပေါ့ပရိုတင်းဓာတ်ပါတာလည်းစားရမှာပဲကာဗိုဟိုက်ဒရိတ်ဓာတ်ပါတာလည်းစားရမှာပဲစသဖြင့်ပေါ့နော်ဗီတာမင်လည်းဆုံးအောင်စားရမှာပဲအမျိုးစုံမှာပဲဒါပေမဲ့မျှတအောင်စားရမှာပါပဲအဲ့ဒီလိုမျှတအောင်ခန္ဓာကိုယ်နဲ့တပါရဖြစ်တဲ့အစာအသောက်တွေကိုရွေးချယ်စားပြီးတော့တရားအားထုတ်မှတရားဒုတိယမြတ်ရနိုင်ပါတယ်တချို့ကြတော့လေသက်သက်လို့စားရင်သက်သက်လို့စားပြီးတရားအထုတ်ရင်တရားအထုတ်တာကိုသက်သက်လို့စားခြင်းကအဆောက်အဦပြုတယ်ဆိုပြီးတော့သက်သက်လို့စားပြီးတရားအထုတ်ကြတာလည်းရှိတယ်နော်သက်သက်လို့နဲ့တပ္ပယချင်းရင်တော့တော်သေးတာပေါ့တပ္ပယမချင်းရင်တော့သက်သက်လုံးသက်သက်လို့စားပြီးအထုတ်ဘရောမှတရားရမ်းမှာမဟုတ်တော့ဘူးနော်အသီးရွက်နဲ့ပဲတဲ့တဲ့ပုဂ္ဂိုလ်လေးရှိတယ်အသားငါးနဲ့ပဲတဲ့တဲ့ပုဂ္ဂိုလ်လေးရှိတယ်အသီးရွက်ရောအသားငါးရောနှစ်မျိုးလုံးနဲ့တဲ့တဲ့ပုဂ္ဂိုလ်လေးရှိတာပါပဲနှစ်မျိုးလုံးနဲ့တဲ့တဲ့ဆိုရင်နှစ်မျိုးလုံးသုံးအောင်စားမှာပါနော်အဲ့ဒါတသက်လို့စားပြီးအထုံးမှာတရားရမဲ့ပုဂ္ဂိုလ်ကလည်းရှိတာပဲနော်ဘာလို့လဲဆိုတော့တချို့ပုဂ္ဂိုလ်ကအသားငါးစားရင်ကျန်းမာရေးကြီးထိခိုက်ပြီးတော့အဆင်မပြေတာရှိပါတယ်အဲ့ဒီပုဂ္ဂိုလ်မျိုးကျတော့တသက်လို့မစားဘဲနဲ့တရားနဲ့တရားရမှာကိုမဟုတ်တော့ဘူးဦးဇင်းတို့ယဟန်တကမကြီးတယောက်ရှိပါတယ်သူကနှလုံးသွေးကြောခြင်းနဲ့ယောဂလည်းရှိတယ်ခေါင်းမကြမ်းမကြဆိုက်တတ်တယ်အဲ့တန်တလူကိုရဲ့တို့တလားတို့အဲ့လိုအစားလို့ဖြစ်လို့ရှိရင်အဲ့ဒီရက်တွေမှာခေါင်းလုံးကမကြိုက်တော့ခေါင်းလေးကိုကြည့်လို့တယ်။သ ခဏကလေးပေါ်ပေါ်ပါပါလန်းလန်းဆန်းဆန်းလေးဖြစ်လို့တဲ့တန်တလို့စားနေကြမှာသူ့အတွက်ကျမ်းမာရေးပိုကောင်းတယ်ခန္ဓာကိုယ်ပေါ်ပါလန်းဆန်းတော့စိတ်လည်းကြည်လင်ရှင်လန်းတာပေါ့အဲ့တော့သူရတကယ်လို့တလားတန်းဒီနလားတန်းဒီလောကီကိစ္စတွေအကုန်လုံးဖြတ်တောက်ပြီးတော့ချိန်ကြည့်အဲ့ချိန်ကလွယ်ရင်အချိန်ကြီးတရားအထုတ်တော့မယ်ဆိုရင်သတ္တလစာသူအထုတ်မှဘုရားရပါနော်ဆိုတော့ဘုသတ္တလစာနေလို့ရှိရင်ဘုရားလည်းသတ္တလမဟုတ်ပါဘူးစားပါဘူးကြုံရပဲစားမယ်ဆိုတော့တရားရမှာကိုမဟုတ်တော့ဘာလို့သူခန္ဓာကိုယ်သတ္တလနဲ့မှသဘာဝညှာတာဘူးနော်အဲကြောင့်သတ္တလမစားရဘူးလို့လည်းဘုရားကမဟုတ်ပါဘူးစားပါလို့လည်းမဟုတ်ဘူးကိုယ်နဲ့သဘာဝညှာရင်စားသဘာဝမညှာရင်မစားနဲ့ခုယောဂီတို့ကဘာနဲ့သဘာဝညှာတာနှစ်မျိုးလုံးနဲ့တပ်ပါရညာနှစ်မျိုးလုံးနာဖုံးပေးကြပြီတော့အဲ့ဒါနှစ်မျိုးလုံးတပ်ပါရညာတဲ့ဆိုရင်နှစ်မျိုးလုံးညှက်တတ်အောင်စပြီးအထုကြရမှာပေါ့ဒါပေမဲ့ညှက်တတ်တယ်ဆိုပြီးတော့နေငံဆွတ်စားလို့ဖြစ်ပါအောင်မလား
ဖြစ်ပါ
ဦးဖြစ်ဘူးညှက်တတ်တဲ့ဆိုင်ရမှာချင်းချင်းပြီးတော့ကိုယ်ခန္ဓာကိုယ်နဲ့တင့်တော်ယုံကြီးစားကြရမှာဒီဘောဇနာတပ်ပါရကလည်းအင်မတန်ရည်ကြီးပါတယ်ညှက်စွာဘုရားဖျားချက်သွားတာဘာလို့ဖျားချက်သွားတာလဲကနလူသားကြောင့်ဘုရားသင်္ကန်းဆိုတော့ဝိပဿနာကြောင့်ဖြစ်တာမဟုတ်ဘူးလားငငယ်တုန်းကကိုရင်တုန်းကသင်းညိုနဲ့ပတ်သက်တဲ့ဆရာတော်တစ်ပါးထုတ်တဲ့ကျမ်းစာတုံးမှာခေါင်းစဉ်ငယ်လေးတစ်ခုဖတ်လိုက်ရတယ်မာတိကလေးဖတ်လိုက်ကြရစိတ်ဝင်စားသွားတယ်မာတိကမှာဗာရေးထားလဲဆိုတော့အစာကောင်းစားရလို့ဘုရားဖြစ်တာပါအဲ့ဒါကြောင့်စိတ်ဝင်စားတာဘယ်နဲ့ဘုရားဖြစ်တဲ့ဝိပဿနာတွေအားထုတ်လို့ဖြစ်တာမဟုတ်ဘူးလားပါရမီတွေဖြည့်လို့ဖြစ်တာမဟုတ်လဲရေးထားတာကလည်းကြည့်ပါဦးစာကောင်းစားလို့ဆရာဖြစ်တာပါတော့အဲ့ဒီခါကျတော့ကြော်လှန်ပြီးရေလုံးဖိုက်ပြလိုက်တယ်။ဖိုက်ကြည့်လိုက်တော့ထောက်ထားရင်းနဲ့ရေးထားတာပါပဲနော်။အစာကောင်းဆိုင်ကိုတက်တက်နဲ့လည်းမဖြစ်ဘူးပေါ့နော်။တက်တက်နဲ့ကဘာမှမဖြစ်ဘူးဆိုတာတရားတော်မှာပြောမှပါတယ်နော်။အဲ့ဒါကဖုံလိုက်ပြီးဒီမှာသုဒ္ဓတာရှင်ကျင်းနဲ့ကနာလူစွမ်းကိုဖုံးပေးရတယ်။အဲ့ဒီကနာလူစွမ်းခန္ဓာကိုယ်အတွင်းနဲ့ရောက်သွားတဲ့အခါမှာအဟာရဓာတ်ရဲ့အဟာရကြောင့်ဖြစ်တဲ့ရုပ်တွေဟာအမြဲတမ်းရှင်းလန်းသွားပါလေကြည်လင်သွားပါလေအာကောင်းသွားပါလေအဟာရသရုပ်တွေအာကောင်းသွားတဲ့အတွက်ကြောင့်ဟရိယဝိထုကလည်းအမတန်ကိုကြည်လင်တော့ပါနေတယ်အဲ့ဒီအခါမှာဟရိယဝိထုကမိပြီးဖြစ်နေတယ်စိတ်နဲ့တကားကဒါဝိရိယစတိတမာတိပညာဆိုတဲ့အင်္ဂိ6ပါးစိတ်ရောအပါဝင်တဲ့အင်္ဂိ6ပါးပေါ့နော်အဲ့ဒီအင်္ဂိ6ပါးဟာအထူးတပ်ပတ်သွားပါလေအဲ့ဒီမှာလေတရားသူတွေနဲ့ယေရှုရသွားပါလေယဟန္တာဖြစ်ပြီးတော့တတိယနဲ့ဉာဏ်တော်ကြီးပါတွေ့ရတဲ့အတွက်ဘုရားဖြစ်သွားပါလေမနစ်သထာနီအိန္ဒရိယနီအတိဝိယဝိရောစံတိတဲ့ဘုံမြတ်တဲ့အစားအစာကိုစားလိုက်ရတော့အာဟာရရုပ်တွေအာကောင်းသွားတယ်အာဟာရစရုပ်တွေအာကောင်းသွားတယ်ဆိုရင်သူနဲ့အတူတူတွေ့ပြီးဖြစ်နေကြတဲ့စိတ်တစရုပ်တွေလည်းအာကောင်းသွားတာပေါ့အဲ့ဒါဆိုရင်စိတ်ကိုမှီပြီးဖြစ်နေတဲ့သရဝိယတတိသမားတို့ပညာဆိုတဲ့အိန္ဒြေ၅ပါးဘူ၅ပါးကလည်းအာကောင်းသွားတယ်အဲ့ဒီအာကောင်းတဲ့အိန္ဒြေ၅ပါးဘူ၅ပါးသိစွမ်းအားဖြင့်တရားအထုတ်လိုက်တော့တရားဒီပြင်းတဲ့ကိုအလျင်အမြန်ရရှိသွားပါတယ်။ဒါကြောင့်အစာကောင်းစားရလို့ဆရာဖြစ်သွားတယ်လို့မှတ်သားထားရမယ်နော်။အဲဒီလိုမှတ်ပြီးတော့အစာကောင်းနေပြီပဲချက်စားမနေနဲ့ဘူး။အစာကြီးပဲကောင်းကောင်းချက်စားပြီးတော့တရားမရှိဘဲနဲ့ရောက်ဖြစ်ပါမလ
ား
။ဖြစ်ပါဘူး။ဒါနဲ့သွမ်းကြောင့်အဟာရစရုပ်တွေစိတ်ဓာတ်ရုပ်တွေအာကောင်းမှရဲ့ဒါပေမဲ့သရဝရိယပရိသမာတိပညာလို့ခေါ်တဲ့အိန္ဒြေတွေချက်လောင်ပွားများမနေဘူးဆိုရင်လည်းတရားပြန်ရပါမယ်နော်။ဒါကြောင့်ဆွလိုက်ပါကြိုက်တာရှောင်ခြင
်း
တဲ့ရာပင
်
ချင်းချင်းစားရမည
်
ချင်းစားလေးချင်းတွေ့တာပြောတာပါမယ်နော်ညာနဲ့ချင်းချင်းတာပြောတာအဲ့တော့ကြိုက်တာဒီကိုတော့ကိုယ်နဲ့မတည့်ဘူးဆိုရင်ရှောင်ခြင်းပါတဲ့ကြိုက်တာဆိုတဲ့ရှောင်မယ်လို့ဆိုလိုတာမဟုတ်နော်ကိုယ်နဲ့မတည့်တဲ့အကြိုက်တွေကိုရှောင်ရှောင်ပြီးတော့ကိုယ်နဲ့တည့်တာပြုံးမယ်ချင်းချင်းပြီးတော့ဒီလိုဆိုလိုတယ်ကြိုက်ကြိုက်တာ
ဒါပင
်ချင်းချင်းစားရမည
်
ဒါလည်းကနေကြားလို့တော့ဘယ်ကကောင်းမလဲကြိုက်ရတာကကောင်းပါလေကြိုက်ရရှောင်ခြင
်း
တည့်ရပင
်
ချင်းချင်းစားရမည
်
ဆိုလိုက
်ကြိုက်ရရှောင်ခြင်းချင်းချင်းစားရမည်ကြိုက်ရရှောင်ခြင်းတည့်ရပင်ချင်းချင်းစားရမည်
ယောဂီတို့ရဲ့ခန္ဓာကိုယ်ရုပ်ကြီးကအကြောင်းရပါဏပါနဲ့တိောက်ထားတာလေ
၄ပါး
လေ၄ပါးဘာတွေပါလဲကံစေဥစုအာဟာရအာဟာရမဟုတ်နော်အာဟာရ အဲ့ဒီကံစိတ်ဝိတုအာဟာရဆိုတဲ့အကြောင်းတရား၄ပါးနဲ့ပြီးဆောက်ထားတဲ့ရုပ်အဲ့တော့ကမ္မဇယုတ်ကလည်းအာကောင်းရမှာပဲစိတ်တဇယုတ်ကလည်းအာကောင်းရမှာပဲဥဒုဇယုတ်ကလည်းအာကောင်းရမှာပဲအာဟာရဇယုတ်ကလည်းအာကောင်းရမှာပဲကံကလည်းကောင်းအောင်စိတ်ကလည်းကောင်းအောင်ဥဒုကလည်းကောင်းအောင်အာဟာရကလည်းကောင်းအောင်အဲ့ဒီ၄ပါးကောင်းရင်အဲ့ဒီ၄ပါးနဲ့ဆိုင်တဲ့ရုပ်တွေအာကောင်းမယ်ရုပ်ကိုမှီနေတဲ့စိတ်လည်းအာကောင်းမယ်အဲ့ဒီစိတ်ကိုမှီနေတဲ့သူတော်ကောင်းတဲ့သူတော်ကောင်းတဲ့လည်းအာကောင်းမယ်ကမ္မဇယုတ်ကအစွမ်းတတိပြနိုင်ဖို့အတွက်အာရဇယုတ်အာကောင်းမှုလည်းလိုတယ်သေတ္တာယုအစွမ်းတတိပြနိုင်မှုအတွက်အဟာရဇယုအာကောင်းမှုလိုတယ်ဥဒုဇယုအစွမ်းတတိပြနိုင်မှုအတွက်အဟာရဇယုအာကောင်းမှုလိုတယ်ကံစိဥဒုအဟာရအကြောင်းတရား၄ပါးလုံးရည်တည်တယ်ဆိုပေမဲ့အသက်ရှင်ရည်တည်နေဖို့အတွက်အဓိကမရဏကြတာကတော့အာဟာရပါဠိတော်ရှိတယ်မလားဘယ်လိုလဲတော့သဗ္ဗိသတ္တာအာဟာရတိတိကာတရားအလုံးဟာအာဟာရပုံမှာပြည်တည်ပြီးတော့အသက်ရှင်နေထိုင်ရပါတယ်စိတ်ကဒီကပဲစိတ်ကဒီကပဲဆိုပြီးတော့စိတ်ကိုဘလောက်ပဲကောင်းအောင်ပြုပြင်ပြုပြင်အာဟာရဆက်တော့မိထားမယ်ဆိုရင်အဲ့ဒီစိတ်နဲ့အတိတ်ရာကျော်ရှင်းနိုင်ပါဦးမလားရှင်းနိုင
်ပါ
ဘူးရှင်းနိုင်ပါအဲ့ဒီစိတ်ရဲ့အစွမ်းတတ္တိလည်းအပြည့်အဝမပေါ်လွင်နိုင်တော့ပါဘူးအစမစားရမယ်တရားအထုတရားရပါဦးမလားရနိုင်တော့ဘူးနော်ဟိုတလောကပဲဦးဇင်းတို့ဦးဇင်းတို့သင်္ကန်းဆောက်ဝဲကလေးကအတူတူဝတ်ကြတဲ့ဝဲရဦးဇင်းတို့ပါပေါ့လေတော့ရဆောက်ပြီးတော့အားထုတ်ကြတယ်အဲ့ဒါခုနှစ်ရက်ဘယ်သူမှမလာနဲ့ဘယ်သူမှလည်းဆက်မပို့နဲ့သူလည်းဆောင်းကမဖြစ်တော့ဘူးဆိုတော့ခန္ဓာကပြိတ်ပြီးတော့အားထုတ်လိုက်တာခုနှစ်ရက်ပြီလည်းထွက်မလာဘူးတော့ဆရာတော်တရားဆက်တရားကောင်းလို့ဆက်အားထုတ်ရတယ်ထင်ပါရဲ့လေဆိုပြီးတော့ဘယ်သူမှလည်းတော့မဖွင့်ရကြဘူးအဲ့ဒါဆယ်ရက်ကျော်လောက်ကျမှတကားကိုရိုက်ဆက်ပြီးဖုန်းနဲ့ဖုန်းလေးအထက်မှာပုတ်တော်တော်နန်းနေပြီလေနော်နှစ်မျိုးဖို့သိကောင်းတယ်တရားတရားကောင်းကောင်းနဲ့လည်းဝင်လာတာပဲဝရိယကြီးကြီးနဲ့လည်းကြိုးစားအားထုတ်နေတာပဲအဆုံးရောက်ပါတဲ့အခါကျတော့တရားမရတော့ဖြစ်သွားတာပေါ့နော်ယဟနာရှင်နဲ့အနာဂံယဟနာရှိပြီးတဲ့ပုဂ္ဂိုလ်မှာသာယင်တာလုံးဝဖြတ်ပြီးတော့9ရက်ဤရတ္တသမဘတ်ဝင်စားရတာနော်ကိုယ်အားထုတ်နေတဲ့မှာအဲ့ဒီလိုဤဘအားချပြီးလို့ဖြစ်ပါဦးလားဖြစ်ပါဘူးအချစ်ကိုနဲ့သိရင်ကိုနဲ့တန်ယုံမဲ့အတူယူပါလေဆိုလိုတာကအာဟာရမရှိဘူးဆိုရင်ကျန်တဲ့ခံနေစိတ်တွေဥဒုတွေကလည်းဘာမှအဆန်းတတိပြဖို့မရှိတော့ဘူးဒါကြောင့်အာဟာရကိုပြုပြင်ကြရတာဝရဒနာတပ္ပယဖြစ်သွားလို့တရားရတော့ရဟန္တာအပါ60ကျောင်းကြာပြီးပြီလားနော်အဲ့တူတူရည်ရပြန်ပြောမှာပေါ့သူတရားနဲ့သူဆိုတော့သဗ္ဗိတိမျိုးနဲ့ခဏခဏဝေးတဲ့သဗ္ဗိတိမျိုးနဲ့အတော်လေးဝေးတဲ့ကြောင်းကြီးတစ်ခုမှာမာတိကရွာဆိုတဲ့ရွာကြီးတစ်ခုရှိတယ်ရွာတဲ့ကြီးနာမည်ကမာတိကအဲ့ဒီတကြီးမာတိကရဲ့အမေကြတော့မာတိကမာတာအဲ့ဒီမာတိကမာတာမာတာကိုမပြောဘဲနဲ့ညီမစကားနဲ့တွဲပြောမယ်ဆိုတော့မာတိကမဲတော်ပေါ့နော်အဲ့ဒီမာတိကမေတော်ကြီးကယဟန်တော်အပါ60ခုကျောင်းဆောက်ပြီးတော့ကိုးကွယ်ထားတယ်။ညီမောင်များစွာကိုးကွယ်ရတော့မဟုတ်ဘူးပေါ့လေတဝါတွင်မှာပဲ။ဘာမဆိုခင်မှာဝါသုဘကျောင်းကြီးရဲ့ရှာနေတာကိုပြီးတော့နေချင်းဒီကျောင်းကြီးတွေအလုံး60ဆောက်ပြီးတော့ကိုးကွယ်ထားတယ်။ဝါကျွလို့ရှင်နေဒီယဟန်တော်အပါ60ကပြန်ကြွကြမှာပါ။တဝါလည်းပဲတရင်တုံးတာပါနော်။အဲ့ဒါအဲ့ဒီဘောတွင်မှာယဟန်တော်ကြီးရောက်ပြီးဆိုတဲ့ကမုံနဲ့နဲ့ချက်ပြုတ်ပြီးတော့ဆန်းစက်ကပါရင်တကြီးမဲ့တော်လည်းဖြစ်တော့ဝိုင်းဝန်းကူညီမဲ့သူတွေလည်းအများကြီးရှိတာပေါ့။ဒါနဲ့ဟင်းလျာလေးကောင်းမှုဆုံးဖြစ်အောင်ချက်ပြုတ်မုံမုံမြက်မြက်နေတိုင်းဆွမ်းကတ်တာပါပဲ။ဆွမ်းကတ်ပြီးတော့ရဟန်းတော်များညွှန်ကြားပြတတ်တဲ့ဤအတိုင်းသတိပဋ္ဌာန်ဝိပဿနာတရားတွေနဲ့အားထုတ်ပါရင်ရဟန်းတော်များကမတိကမဲ့တော်ကြီးကိုသမထကမ္မထံအနေနဲ့တော့အတိဝကမ္မထံပြီးလိုက်ပါတယ်။32ခုထပ်တာကမ္မထံပေါ့။ဝိပဿနာကမ္မထာနည်းကတော့ပေါ်ရပေါ်ရရှုတယ်ဖြစ်တဲ့ကမ္မထာမှာပဲနော်မြင်တဲ့ကြားသမျှအာယုန်တွေကိုမြင်နိုင်ကြတိုင်းရှိတိတိုင်းရှိမှတ်တော့မယ်ဆိုရင်တတိဉာဏ်ရင့်သက်နံသွားတဲ့အခါဖြစ်တဲ့ဒီမြင်မှာပါပဲဒါလေးကိုကြည့်ပြီးတော့လေသမထဝိပဿနာနှစ်မျိုးလုံးအားထုတ်ပြနေဆိုတာကြောက်ချက်ချအောင်မယ်နော်သမထနည်းနဲ့ကျန်တာတွေဉာဏ်ပညာရစရာတွေထူထူထူထူအားမထုတ်တော့အ ਨੇ ဆုံးဘုရားကုံတော်ပွားတဲ့ဗုဒ္ဓနုတိရဲ့မေတ္တာပို့တဲ့မေတ္တာဘာဝနာရဲ့ဒီနှစ်မျိုးလောက်တော့အနည်းဆုံးအားထုတ်ခြင်းနဲ့ကျန်ရင်းသေးနေနဲ့ပြောတာနော်အတိပါလိပါဆက်ဆက်မရဏတိပါလိပါဆက်ဆက်နဲ့ပို့ပြည့်စုံသွားတာပေါ့ဝိပဿနာနည်းနဲ့ကတော့ပေါ်ရအာယံလေးတွေရှုမှတ်သွားရုံပါပဲဘယ်အချိန်မှာသမထရှုရမယ်ဘယ်အချိန်မှာဝိပဿနာရှုရမယ်ဒီလိုကြီးပြန်တတ်တယ်လည်းမရှိပါဘူးကိုယ်စိတ်ကိုသတိထားပြီးကြည့်ပေါ့အဲ့ဒါဆိုရင်ဘယ်လိုချိန်လေးမှာတော့ဒီချိန်လေးတော့ငါသမထလေးပေါ်လိုက်အောင်မယ်ဒီချိန်လေးတော့ဝိပဿနာရှုမှဖြစ်မယ်ဆိုအလိုလိုပြီးမှာပါပဲသတိလေးထားကြည့်ဖို့ပဲလိုတာနော်အဲ့ဒါဒီချိုးရင်းနဲ့ဆိုရင်လည်းဝိပဿနာလည်းရှုလို့မရဘူးလားသမထရောရှုလို့မရဘူးလား ရှိဖို့ရှိကြရလားဗါရဲဒဂါယီလူမရေချောင်းတဲ့ခါမှတရားမမှတ်ဘူးလား
မှတ်ဘ
ူးပါဘူးဒဂါယီနာမည်နဲ့တော့ခဏခဏတရားတွေခွေတဲ့ပါကုန်ပြီနော်တနေ့ယောဂီတွေကရေချောင်းတရားမမှတ်ကြဘူးလားမှတ်ရမှာတရားမမှတ်မဲ့ချိန်မှမရှိရေချိုးတဲ့ချိန်အလုပ်ကြည့်လားအားနေလား
အားနေ
တယ်ရေချိုးတဲ့အလုပ်ကိုလုပ်နေတယ်ဆိုပေမဲ့မမှားရအောင်ချူတောင်းရဆိုင်နေလုပ်နေရတာမဟုတ်ဘူးမွေးကလေးကချိုးလာခဲ့တာနော်တဏိတာမပြီးတဲ့15မိနစ်နာရီဝယ်တနင်္ဂနွေမထိုင်နိုင်တော့မှမျက်နှာတက်တဲ့အချိန်တို့ရေချိုးတဲ့အချိန်တို့ထမင်းစားတဲ့အချိန်တို့အလေးပေါ်စွန့်နေတဲ့အချိန်တို့အဲ့ဒီအချိန်တို့ဆိုတာတရားအထုတ်တဲ့အချိန်တွေဖြစ်ရမှာရေချိုးတာ15မိနစ်တိုင်းအဲ့ဒီ15မိနစ်ဟာတရားအထုတ်ချိန်ဖြစ်ရမှာနော်ရေချိုးခနဲ့ဝင်တော့မယ်ဆိုတာနဲ့တခါကြီးလူမပြောတော့မှဆွေကြီးငါတော့ကမ္မထမ်းကြောင်းဝင်လာဦးမယ်လို့ငါတရားအထုတ်လိုက်ဦးမယ်လို့တရားနေလာမခောက်နဲ့လို့အဲ့15မိနစ်ရည်ချိုးရတဲ့15မိနစ်လိုတရားမှတ်ပေါ့ဝိပဿနာမှတ်မယ်လို့15မိနစ်ဆိုတာမနည်းပါဘူးနော်စက္ကန့်နဲ့စက္ကန့်နဲ့ဝိပဿနာဉာဏ်လေးဖြစ်မယ်ဆိုတော့15မိနစ်ကိုတော်တော်စုမိတယ်ဆက်လက်တက်ရတာမပြီးသေးဘူးတော့တော်တော်ဖြစ်ချင်းဖြစ်နေမှာဒီတုံးလို့တော့မပြီးသေးဘူးအနာဂတ်ဖြစ်ချင်းဖြစ်နေမှာဉာဏ်နဲ့တော့ပေါ့နဲ့ဒီတုံးလို့တော့မပြီးသေးဘူးယဟန္တာဖြစ်ချင်းဖြစ်နေမှာနော်ဒါကြောင့်ရည်ချိုးတဲ့အချိန်လေးတရားအထုတ်ပါသမထအနေနဲ့အထုတ်မယ်ဆိုရင်ရည်လေးလောင်းချလိုက်တဲ့ဆိုရင်ခန္ဓာကိုယ်မှာရည်လေးအေးပြီးတော့ဖြစ်ပြီးသွားတဲ့အင်းရတဲ့အစီအလေးကိုအာရုံပြုပြီးတော့သတ္တဝါအားလုံးဤကဲ့သို့ဤထံကြပါသည်ဤထံကြပါသည်မေတ္တာလေးပို့လို့မရဘူးလားအေးရလေးသတိထားပြီးတော့သတ္တဝါအားလုံးဤထံကြပါသည်သတ္တဝါအားလုံးကိုရောစိတ်ပါဉာဏ်မှထံကြပါသည်မေတ္တာပို့ရင်ဒီချူပါမေတ္တာဘာဝနာကုသိုလ်ရနေတာနော်ပြီးသားရည်ကြီးလို့ရှင်မေတ္တာဆိုတာမျိုးပို့ခြင်းလို့ရှင်လေကြောက်ခဲလို့တောင်မှခံရတဲ့ဆက်ပြီးတော့ရည်မေတ္တာတော့ပို့ရသေးတာပဲမဟုတ်လားကြောက်ခဲလေးကိုကောင်းပါလားမောင်မတူကိုပို့ခြင်းနဲ့ဆိုရင်ကြောက်ခဲလေးကိုမောင်မတူလို့သဘောထားပြီးတော့ရေခွက်တဲ့အချက်ရေမြတ်တာဆိုပြီးပို့ကြတယ်အဲ့ဒါတော့မှဆွမ်းနေဆိုပဲဒါဆိုရင်ကိုယ်ခန္ဓာကိုယ်ကိုရေတိုင်းရိုက်ချိနေတဲ့အချိန်မှာပို့တဲ့ရေမြတ်တာပူဆွမ်းမှာပေါ့ကြောက်ခဲလေးပြေးနေတာဒူးပြေးတာမှမဟုတ်တာကြောက်ခဲလေးပြေးနေတာကိုယ်တိုင်းရိုက်မသိဘူးနော်တိုင်းရိုက်မသိဘဲနဲ့မှန်းပြီးတော့ဒီကြောက်ခဲလေးကိုအေးအောင်ဆိုင်ထားလိုက်ပြီးမောင်မတူရေမင်းတို့လည်းကမြတ်တာရေနဲ့စိတ်မှားတယ်ဆိုတာမှန်းပြီးတော့သာပြောနေတာအေးတာတကယ်မသိဘူးရည်ချိုးရုပ်ခန္ဓာကိုယ်ကိုရေအောင်လို့အေးရမသင်ချဘူးလားသင
်ချပါလား
သင်ချတယ်အဲ့ဒီအချိန်မှာကိုယ်ကမောင်မြကိုမေတ္တာပို့ခြင်းနဲ့ဆိုရင်ကိုယ်ခန္ဓာကိုယ်ကြီးကိုကိုယ်ခန္ဓာကိုယ်လို့သဘောမထားနဲ့မောင်မြခန္ဓာကိုယ်ကြီးလို့သဘောထားလိုက်မောင်မြကိုငါ့ရဲ့မေတ္တာရည်လေးလောင်းပေးပါတယ်ကွယ်မောင်မြကျမ်းမှချမ်းသာပါသည်မောင်မြရဲ့စိတ်ကြီးအေးချမ်းပါသည်စသည်အချင်းမောင်မြကိုမေတ္တာပို့ပေးရမှာနော
်
မောင်မြကိုကြည့်မြောက်ခင်နေတဲ့ဖြစ်ဖြစ်ဒါမှမဟုတ်မောင်မြကကိုယ်ကိုဘေးရန်အနေနဲ့ပြုနေတဲ့ဖြစ်ဖြစ်အဲ့ဒီလိုခံပြီးတော့မောင်မြကိုအထူးမေတ္တာပို့ရမှာတဏီလုံးပုံနဲ့ဆိုတော့တဏီလုံးနဲ့ရည်ချိုးနေတယ်ပေါ့နော်အဲ့ဒီရေမြတ်တာအမှန်တန်ဆွမ်းပါလေရေချွင်းရင်ပို့ရနေမကျင်တဲ့လူပြီးသားပို့ကျင်နေတဲ့ဆင်ဖန်ခွက်တဲ့ကြောက်ခဲထဲတာတဲ့ဦးစင်းတို့သဘောကျတာကတော့ကြောက်ခဲဖန်ခွက်ထဲမှာရေးရေးချက်ကုလက်ကလေးတစ်ခုလုံးနဲ့ကြံမလို့ပါဘူးလက်ညှိုးလေးနှစ်ထားဆရာလာလေးလက်ညှိုးလေးပွားလာတဲ့လက်ကလေးနှစ်ပေါ့နော်လက်ကလေးပွားလာတဲ့လက်တွေလေးနှစ်အဲ့ဒီကချင်းကိုယ့်ရဲ့လက်ကလေးတစ်ခုခုနဲ့ရေးလေးနဲ့ဖြည့်ထားပြီးရေနှွေးလာတဲ့ပြန်လဲအီအောင်ပြန်လို့အဲ့လိုကိုယ့်ခန္ဓာကိုယ်နဲ့ကိုယ်ခန္ဓာကိုယ်စိတ်ပိုင်းနဲ့ရေနဲ့ဖြည့်ပြီးတော့မှမောင်မြကျမ်းမှချမ်းသာပါစေ။မောင်မြအိတ်ချမ်းပါစေ။ဒီလိုပြည့်တာပုံမှန်ဆိုတော့အဲ့ဒီမေတ္တာပို့ပြီးဆွမ်းတာပေါ့နော်။ဒါကြောင့်ရေချိုးတဲ့အချိန်နဲ့နှလုံးသားသိကောင်းမယ်။ဒီနေ့တနေ့15မိနစ်ရေချိုးတဲ့အချိန်တလားတလားဘယ်နှမိနစ်တောင်ရှိလို့ဗဒနာရေတောင်ရှိလို့အများကြီးတဲ့နော်။အလဟတမဖြစ်စေနဲ့မေတ္တာလည်းကိုဂုဏ်တော်ပွားလေရတာပဲ။ကုဏအရဟံကြီးတွေကကျင့်စလုံးမှုတော့မျက်စောင်းတရားဆိုတာကလိုရင်းလေးပြောတာ။သူ့ဉာဏ်နဲ့ဒီကြတော့သာပလမိနဲ့ပွားတတ်ရတယ်။ရေချိုးလိုက်တဲ့အချိန်ကျတော့ကိလေသာမှုခတ်သိအင်းငင်တော်မှုတော့မျက်စောင်းပြန်။ကိုယ်အေးတဲ့သဘောလေးခံစားနေရတယ်ဆိုတော့အေးတာလေးပေါင်ပွားရတာပေါ့။မျက်စောင်းချင်းစိတ်ထဲမှာကိလေသာအမှုတွေဘာမှမရှိတော့ဘူး။ငြင်းအေးနေတယ်။ကိလေသာအမှုတွေငြင်းအေးတော်မူသောမျက်စောင်းဖျား။ကိလေသာဟန်နေတဲ့ကျင်းစင်တော်မူသောမျက်စောင်းဖျား။ဟောကြီးတဲ့ခါကျတော့ကြီးကြီးတစ်ဖက်ပြီးတစ်ဖက်ထွက်မလာဘူးလား။
ထ
ွက်လာပါဘူး။အဲ့ဒါလေးကြီးပြီးတော့လေကိလေသာကြီးကြီးကျင်းစင်တော်မူသောမျက်စောင်းဖျား။ကိလေသာအငြင်းကြီးကြီးကျင်းစင်တော်မူသောမျက်စောင်းဖျားလို့သကလုံးလေးကိုကိုယ်ဉာဏ်လေးနဲ့ခြေနေခြေသာအလို့သာခြေပြီးပွားရမှာပေါ့။အဲ့ဒါဆိုဘုရားနုတိတိကုသိုလ်လေးကြီးချွင်းရင်မရဘူးလား။ရပါဘူး။ရတယ်ဝိပဿနာသုတ္တဝါရကျင်တဲ့ဆိုရင်တော့ရည်ချွင်းရင်ဖြစ်နေတဲ့အပြုတ်မှုလေးတွေစိတ်အနေထားလေးတွေကိုရှုမှတ်သွားရမှာပဲရေခွက်လေးကင်တော့ကင်နေလောင်းတော့လောင်းနေပေါ့ဒါကအကျဉ်းချင်းပြလိုက်တာနော်လောင်းနေလောင်းနေလို့ဆိုနေမှာမဟုတ်ဘူးလောင်းနေလို့ပြောမယ်မခွက်နဲ့လက်နဲ့ဖြည့်ပြီးတော့ရေမခတ်တဲ့အချိန်လောင်းမလားမလောင်းနေဘူးကြီးရေကနေရေကိုလောင်းခတ်လိုက်တဲ့အချိန်မှာလောင်းမလ
ား
မလောင်းနေတဲ့ကလောင်းနေလောင်းနေရေဆိုးတယ်လည်းမပြီးဘူးနော်အမူအရာလေးတွေအသေးသေးရှိသွားတယ်ဒါတော့သကလုံးကတော့ကြီးတာမဟုတ်ဘူးပထမပိုင်းဆုံးနေနိုင်တော့ကိုင်ရင်တိုင်းနဲ့ခိုင်ရင်ခက်တဲ့လောင်းရင်လောင်းနဲ့မှတ်လိုက်ပေါ့ငင်းကားတဲ့လောက်မှတ်ပြီးတော့အရှင်ရတော့ပြီဆိုရင်တော့အမူအရာလေးတွေကိုအဲ့ဒီလေးနဲ့စူးစမ်းပြီးတော့ကြည့်နေရမှာပဲထောက်ချမှုသဘောလေးတွေအများတန်းရှိနေတာနော်ရေကောခန္ဓာနဲ့လှုပ်ရှားမှုတွေရှိတယ်ကြီးတော့လည်းလှုပ်ရှားမှုတွေရှိတယ် ဆက်ကြတိုက်တော့လေလှုပ်ရှားမှုတွေရှိတယ်လှုပ်ရှားမှုရှိတဲ့အချိန်ခြိတာလေးတွေလည်းရှိနေတာပါပဲခြိမှုတော့လည်းလှုပ်မှုတော့သင်္ချာရတစ်ခုခုကိုမိအောင်ကြည့်နေရမှာပဲတရားတော်လည်းသင်ကျင်လို့ရတာပါပဲဆက်ကြလေးတိုက်တဲ့ဆိုရင်ဟောခန္ဓာကိုယ်မှာရှိတဲ့ကြီးညော်တွေကျင်းဆောင်တော့နေတိုင်းဆက်ကြတိုက်တယ်အဲ့ဒီတိုက်တယ်လို့ပဲစိတ်မှာရှိတဲ့ကိလေသာညီကြီးတွေကျင်းအောင်လေဘာဝနာဆက်တဲ့နေ့တိုင်းတိုက်မှာဖြစ်မယ်လို့ဒီလိုလေးလည်းဘာဝနာသုဒ္ဓမြတ်ရှင်သာမယဝေဒနာဓမ္မကိုဆက်လုံးသွင်းတဲ့အနေနဲ့သင်ကျင်ရမှာပေါ့နော်အဲ့ဒါဆိုရင်ကိုယ်စိတ်မှာကိလေသာညီကြီးတွေကျင်းဆောင်လို့ဖြစ်တဲ့စိတ်တွေပေါ်ပေါက်လာမှာပေါ့ဒီချိုးတဲ့အချိန်15မိနစ်ကို15မိနစ်လို့သုဒ္ဓစိတ်ကြီးဖြစ်အောင်ချိုးပါနော်တကယ်ကြီးကဆန်းကမ်းနေပါမလားမပေါ်ပဲရှိရတယ်ဘာလို့ဒီပေါ်ချိုးနေတာအချင်းလေးဆိုပြီးချိုးနေတာပေါ့နော်အချင်းဆိုလည်းရပါပြီလေချိုးပါအောင်ချိုးခြင်းနဲ့စိတ်ကလေးချိုးချိုးနေတဲ့အတန်လေးချိုးဟုတ်တယ်မလားအဲ့ဒါအောင်ကအချင်းဆိုပြီးတော့ဒီအချင်းဆိုရင်လည်းမှတ်လို့ရတယ်ဆိုရင်တတိယတန်းဝင်လာတာလည်းအချင်းဆိုရဲ့ချိုးခြင်းနဲ့စိတ်ကလေးတွေချိုးနေတဲ့အမူအရာလေးကြားရတဲ့အတန်လေးတွေဒါလေးတွေရှိမှတ်သွားရုံပါပဲဒီချိုးတဲ့အချိန်ဒီနေ့ဆက်ပြီးတော့အလကားမဆုံးနဲ့တော့တရားလေးအားထုတ်ပါ။အဲကြောင့်ဖြစ်ပြကမထမ်းစရာအဲ့ဒါကသင်္ချာရသင်္ချာရရုံနယ်လေးတွေကိုအလုံးမရွေးနေရာမရွေးဣရိယာပုံမရွေးအချိန်မရွေးရှုမှတ်နေရတော့ပဲဖြစ်ပြကမထမ်းရှုတယ်လို့ဆိုတော့တာ။အဲ့ဒီနှစ်မျိုးလုံးသင်ပြတယ်လို့အချိန်တိုင်းပေါ်နေတော့ရမှာပါပဲ။မာတိကမေတော်ကြီးကယဟန်တော်အပါ60ခေါ်တဲ့တရားညာပြီးတော့သမထပြပဒနာအိမ်မှာချင်းချင်းပြုံးရင်းရှောင်းရင်းဖွင့်ရင်းနဲ့အားထုတ်လိုက်တာသိမကြခင်မှာပဲ။အနာဂမ်ဖြစ်သွားပါတယ်အနာဂမ်မိမဲ့တဲ့အတူအဘိညာဉ်တွေပါတွဲရတယ်သတိသမိတ္တဉာဏ်တွေပါတွဲရသွားတယ်ပေါ့အဲ့တော့အဘိညာဉ်ကလည်းကြတော့မေဖို့ကံဒီထားလဲထားလိုက်ရောဆင်ញင်လိုက်တဲ့ဘောငါရတဲ့နိဗ္ဗာန်ချမ်းသာရင်းမတန်ချမ်းသာတာတွေလောကမှာရှိတဲ့ချမ်းသာတွေနဲ့ဘာမှမတူဘူးငါခံစားမှုတဲ့ချမ်းသာတွေထဲမှာတော့ဒီချမ်းသာဟာအကောင်းဆုံးမြတ်ဆုံးပဲလောကကြီးမှာလည်းဒီနိဗ္ဗာန်ချမ်းသာချက်ချမ်းသာရဲ့ချမ်းသာစရာမရှိတော့ဘူးအကောင်းဆုံးချမ်းသာအနိုင်မြင့်ချမ်းသာညည်းရဲချမ်းသာဒါတော့ညည်းရဲချမ်းသာငါသားတို့ကြီးတွေဘယ်ချိန်လုံးကနေရနေပါလိမ့်ဆိုပြီးတော့သူကအဘိညာဉ်တခုနဲ့ဖြန့်ချိလိုက်အဘိညာဉ်ရတဲ့ပုဂ္ဂိုလ်ဆိုတော့အဘိညာဉ်ကိုသုံးချလိုက်တာပေါ့အဲ့ဒီလိုလှမ်းလေးချိလိုက်ရောယဟန်တော်အပါ60လုံးပုထုရှင်ကြီးကြီးပဲတပါးမှလက်ဖို့မရသေးဘူးနော်ဒီနေရာမှာလည်းကောက်ဆက်ထားပြီပေါ့တချို့ကအရိယာကတရားကြမှာယောဂီလည်းအရိယာဖြစ်မယ်လို့ထင်နေတာမဟုတ်ဘူးနော်ခုအပါ60ကအကုန်လုံးပုရုဇဉ်ကြီးပဲပုရုဇဉ်မှာတောင်မှဇာနဝိပဿနာမတ္တန်ဒီနာသံပစ္စတိတဲ့ဇာနဝိပဿနာမတ္တန်ဒီတေတံနတိသမာဓိဉာဏ်လေးတောင်မှမဖြစ်သေးဘူးတဲ့သမထအနေနဲ့လည်းဗာသမာဓိမှမရသေးဘူးတဲ့ဝိပဿနာအနေနဲ့လည်းရုပ်နဲ့မြင်တဲ့ဉာဏ်လေးတောင်မပေါ်သေးပါဘူးတဲ့ဝိပဿနာဉာဏ်ရှိတဲ့ပုရုဇဉ်ကတရားကြတာတောင်မဟုတ်ဘူးနော်ဗာဝိပဿနာဉာဏ်မှမရှိသေးတဲ့ပုရုဇဉ်ကတရားကြတာတောင်မှဟိုမှာပါဖြစ်သွားတော့အနာဂတ်ဖြစ်ပါရဲ့ဟိုနေ့ကပြောခဲ့တဲ့မဟာဒီဝမထေရကြီးရဲ့တပည့်ရှင်လည်း6000ကျော်ယဟန္တာဖြစ်ပါလေပုရုဇဉ်သောတာပန်သက္ကရဟန္တာကတော့ခြေတော်မကြီးနိုင်ဘူးတဲ့ဒါကပုဂ္ဂလတ္တပါရကြတဲ့ရှင်ဒါလေးလည်းတွဲမှားရပါပေါ့နော်အဲ့ဒါမာတိကမေတော်ကြီးကသူ့သားတော်အပန်း60လုံးပုရုဇဉ်တွေကြီးပဲဖြစ်နေတာတွေ့တော့သူငါကြတော့တရားကြီးခေါ်နေပြီသူတို့ကြတော့ဒီမှာပုရုဇဉ်ပဲရှိသေးတယ်ဆိုပြီးတော့အဲ့ဒီလိုခဲ့ရလား
ခဲ့ရပါ
ခဲ့ရဘူးနော်သူတော်ကောင်းပုဂ္ဂိုလ်များကမခဲ့ရဘူးသူတော်ကောင်းတွေမရှိတဲ့ပုဂ္ဂိုလ်ဆိုတော့ခဲ့ရခြင်းခဲ့ရမှာပေါ့သူ့သားခေါ်နေတာသူတော်ကလည်းပြောပါတင်ညာပါနဲ့မပြောကြဘူးလားဒီလိုပြောကြတယ်နော်သူပြီးတဲ့နေရန်ကိုကျင့်သုံးလိုက်လို့ကိုယ့်ရဲ့အကျိုးရှိရင်ပြီးတာပဲဒီလံကောင်းတဲ့ကိုယ့်ကိုချီးမြှင့်တဲ့ကျေးဇူးတော်တရားမှာပေါ့နော်အဲ့ဒါနဲ့သာတော်ကြီးကဘာလို့များတရားမရကြတာပါလဲဘာများသဗ္ဗယမဆင်းလို့ပါလဲဆိုပြီးတော့အဖေကြီးနဲ့ကြည့်လိုက်တော့အာဝတ္တသဗ္ဗယဒိနာသနာသဗ္ဗယလို့ခေါ်တဲ့နေရာကလည်းအဆင်ပြေတယ်ကျောင်းကောင်းကြီးကလည်းအဆင်ပြေတယ်သူတို့သဗ္ဗယကြည့်လိုက်တော့လည်းအဘူဟိဥတုကလည်းအဆင်ပြေကြတယ်ပုဂ္ဂလသဗ္ဗယရှိတဲ့တော့လေအမှ60လုံးတရားနဲ့ပြန်သိညက်ကြတယ်။ဗာညာသမကိရိယာပဌာန်းသဗ္ဗယနဲ့ကြည့်လို့လေဣရိယဘုံကြီးညောင်းအားထုတ်နေကြတာရှိပဲပေါ့နော်။အဲ့တော့သဗ္ဗယရေဘုံကတော့ဆက်သက်ဆက်လိုက်တဲ့ရှင်းပါးကကြီးနေတယ်။ဘာတစ်ခုပဲလုံနေလဲဆိုတော့ဘောဇနာသဗ္ဗယလုံနေတယ်။အစားအသောက်မပြည့်စုံဘူးဖြစ်နေတယ်။သူတို့နဲ့တင့်တော်တဲ့သူရဲ့ခန္ဓာနဲ့တဲ့တဲ့အစားအသောက်ကိုမစားရပဲဖြစ်နေတယ်။သူရတဲ့နေတိုင်းကောင်းကြီးကြည့်နေတာပဲနော်။ဒီဘက်မှာ60လုံးကို60ကအတူတူပဲချက်မှာပေါ့ဒီနေ့စက်သားရေးဖြစ်တဲ့ဆိုင်60လုံးစက်သားကြီးပဲပေါ့အဲ့ဒီမှာစက်သားနဲ့မတည့်တဲ့ခွန်ကြီးကျတော့စက်သားစားတော့တရားရပါအောင်ဟု
တ
်ပါဘူးဆက်ပါရမညတော့တရားမရတော့ဘူးအဲ့ဒါနဲ့ဒီလက်ဆံကစပြီးတော့ဆက်ပါရညတာလေးပဲကတ်မယ်ညရောက်ပြီဆိုလို့ရှိရင်အခုလိုညချမ်းပေါ့လေရောက်ပြီဆိုရင်အဘိညာဉ်တစ်ခုနဲ့သုံးပြီးတော့မေတော်ကြီးအတိုင်းကြည့်တယ်အဘိညာဉ်ဆက်လိုက်နဲ့ဆန်းဆူကြည့်တာပေါ့အပါ60ကျတော့ဘယ်စားတော့ရတော့ချင်းအာဖုံးပေးခြင်းနေတယ်ဘေတာရကြီးကဖြင့်ဘာနဲ့အစင်းကြီးတယ်ဘေတာရကြီးကတော့ဘာယောဂဖြစ်နေလို့ဘာလေးနဲ့စင့်တော်တယ် အဲ့ညာရဲ့ဘင်းကြီးနဲ့ကြည့်ပါလေဘေးသားမှာဆက်ရင်းနဲ့ဘုန်းကြီးတွေနဲ့တိုက်မထားပါဘူးနော်အဘင်းကြီးဒီကိုလေးရတဲ့ပုဂ္ဂိုလ်အရိယာလည်းအရိယာပုဂ္ဂိုလ်ဆိုတော့မျက်ညာကလည်းကောင်းနေတာဒီကဘောင်းတယ်နဲ့မှတ်ကြရမလို့ဘယ်အရှင်ဒိဋ္ဌကကတော့ဘာဖုံးမိခြင်းနဲ့အရှင်တတ္တကကတော့ဘာဖုံးမိခြင်းနဲ့အရှင်သာဏတိကကတော့ဘာဖုံးမိခြင်းနဲ့ဒီလိုကမှတ်တာပေါ့နော်ဒီအရှင်သာဏတိကမဟုတ်ပါဘူးဟိုဆောက်တဲ့အရှင်သာဏတိကပြောတာပါနော်အဲ့ဒါလေးတွေမှတ်ထားပြီးတော့တပိုင်းတပိုင်းချင်းနဲ့တပိုင်းရမြတဲ့စမ်းတော်လေးတွေမနေ့မှစီစဉ်ချက်ထုတ်ပြီးတော့ကပ်ပါကပ်တဲ့အခါကျတော့ရှင်ဒိဋ္ဌကဟိုမှာစက်တန်းရင်ဖုံးမိခြင်းနဲ့ဆိုရင်ရှင်ပြားရှင်ပြားတဲ့ဒီမှာစက်တန်းရှင်ဆိုပြီးအဲ့ဒီလိုပါကတာမဟုတ်ဘူးနော်ဘလို့တက်တယ်လဲဆိုတော့အပန်း60တဘာလို့3မျိုးတပ်ပါရဖြစ်တယ်ဆိုကြပါစို့3မျိုးဆိုရင်ဘယ်လိုလဲခွက်ချက်လို့ခင်ဗျာက63ကြီး78ဆိုတော့180ထက်တောင်ဖြစ်ပါမှာနော်ဒါမှလည်းတူနာလေးတွေလည်းပါရင်ပါမှာပါ3မျိုးကတည်းက2မျိုးတော့ကအတူတူ2မျိုးကြမှာဒီကတပ်ပါရဖြစ်တာဒါလိုလေးဖြစ်ခြင်းဖြစ်မှာပေါ့3မျိုးတမျိုးကြီးတဲ့ရေးမကြီးပါဘူးတကြီးမယ်တော့ပဲဥစ္စာနောက်ခလို့တစ်ခွက်ချက်ခိုင်းဒီလူတစ်ခွက်ချက်ခိုင်းဆိုရင်ပြည့်မသွားဘူးလားပြည့်ပါမှာပဲနော်ဝိုင်းဝန်းကူညီလို့တကယ်လည်းအများကြီးရှိတာဆိုတော့ပြီးနာပါပဲအဲ့ဒါနဲ့သဗ္ဗရာဟိမတရား70ပဲထားပါတော့တရား70လုံးသဘွယ်ကြီးပေါ်မှာတင်ထားတင်ထားပြီးတော့တဘာလို့ပဲတရား70လုံးကတ်လိုက်ပေါ့သဘွယ်ကြီးနဲ့ဆိုတော့ကတ်ခါရက်ကတ်လို့မရပဲဘူးနော်အဲ့ဒါတရား70လုံးကိုတစ်ခါတည်းအရင်ဆုံးကတ်ထားလိုက်တယ်ကတ်ထားပြီးတော့မှကတ်ခံပြီးတဲ့ဒီငွေတရား70ကိုညွန်ကြိုက်ပြီးတော့ရှင်ပြားတို့ဒီငွေတရား70တွေကရှင်ပြားတို့နဲ့ဆင်ကြတဲ့ငွေကိုကောက်ယူပြီးတော့အလူခံသွားကြပါဒီလိုလေးပြောတာပေါ့နော်အဲ့လိုလဲဆိုတော့စက်သားနဲ့တမရရှိတဲ့ခွန်ကြီးစက်သားသွားလာလို့ဟာဒီကမကြီးကသူကစိတ်ပြီးတယ်ဆိုပြီးတော့ရှင်နဲ့တည်းကပြီးသွားမှာပေါ့ပြီးသွားလို့ရှင်ဟာငါညာကစက်သားစားနေတယ်လို့စိတ်ကူးနေတာဒီကမကြီးပြီးသွားပြီဆက်ချက်ကောင်းလိုက်တာဆိုပြီးတော့မနေတဲ့မထိုင်တဲ့တိဖြစ်ပေါ်မှာနော်ရဟန်းတော်ဒီဘက်ကရှိနေဆိုရင်ဒီကမကြီးဘက်ကရှိနေဆိုရင်လေစက်သားခွန်ကြီးတွေခွန်ကြီးကိုစက်သားကတ်လိုက်တယ်ဆိုရင်ခွန်ကြီးကဟောဒီကမကြီးသူကစိတ်ပြီးတယ်လို့သူသတ်မှတ်သွားတော့မှာပဲငါသူကစိတ်ပြီးတယ်ဆိုတာကိုတခြားပုဂ္ဂိုလ်သိသွားမှာစိုးရင်နော်သူတော်ရဲ့စိတ်ကိုကိုသိနိုင်တဲ့ခုံကိုသူတော်ပါသိစေချင်လားမသိသေးဘူးတကယ်တရားသူတရားနဲ့ကြတဲ့ပုဂ္ဂိုလ်ကကိုရထားတဲ့တရားသူတရားကိုသူများသိမှသိစိုးရင်လားအဲ့တော့သူတော်ရဲ့စိတ်သူတော်ရဲ့အကျင့်သူတော်ရဲ့ခန္ဓာကိုသိတယ်ဆိုတာတစ်ဖက်သားမသိစေချင်တဲ့အတွက်ကြောင့်လေမေတော်ကြီးကဒီလိုစီစဉ်တာဖြစ်ပါတယ်ကြက်ရောက်ရဟန္တာများကကြက်ရောက်ပြီးတော့ရှင်းသွားရုံပဲနော်အဲ့ဒီလိုနဲ့ဧတံသဗ္ဗယာဟာရံလဗန္ဒနံစိတ်တန်ဤကဲ့ကံအဟောတိကိုနဲ့သမယညာရဲ့အစားအစာကိုဖုံးပေးလိုက်ရတော့ယဟန်တော်အစား60ရဲ့စိတ်ဟာဤကဲ့ကံဖြစ်သွားပါလေ။ဘာဖြစ်သွားလဲတော့ဤကဲ့ကံဖြစ်သွားတယ်။ဤကဲ့ကံဆိုလုံးကတရားဓမ္မတွေသိရင်းနှီးမှုမရှိဘူး။သမာဓိတို့သမထတို့ဤကဲ့ကံတို့ဘယ်လောက်မကြည့်ကြတာနော်။ဤကဲ့ကံဆိုလည်းအမှန်တန်ရတာရှိ။ဧကဆိုတာတစ်ခုတော့ဧကဆိုတာအာယုံ။အာယုံတစ်ခုတည်းရှိတဲ့စိတ်ကိုဤကဲ့ကံစိတ်လို့ခေါ်တယ်။အာယုံတစ်ခုတည်းဆိုတာသမထပေါ်တယ်ဆိုရင်တော့အာယုန်တစ်ခုတည်းမှာပဲအကြာကြီးတောက်ဖြစ်ရမှာပေါ့နော်ဝိပဿနာနေနဲ့ဆိုရင်တော့အာယုန်တစ်ခုတည်းကြီးပဲတောက်ဖြစ်နေမှာကိုဆိုလိုတာမဟုတ်ဘူးတောက်ဖြစ်တဲ့ခါလဲရှိနေပေါ့လေထိတဲ့ဝေဆက်လေးကိုရှိနေလို့ထိတာလေးကိုရှုပြီးသိနေတယ်ဆိုရင်ထိတဲ့အခိုက်အတန့်လေးမှာထိတာလေးတစ်ခုတည်းကိုပဲသိနေတယ်ဆိုရင်ဒါအာယုန်တစ်ခုတည်းမှာသိသိနေတယ်လို့ခေါ်ရတာပေါ့နော်ထိတာလေးရှုမှတ်နေလေနားနဲ့ကျင်းတဲ့သဘောလေးကိုရှုလိုက်တယ်ဆိုရင်လေနားရဲ့အခိုက်အတန့်ကျင်းတဲ့အခိုက်အတန့်လေးမှာနာရီတစ်ခုပဲ၊ကျင်နာလေးတစ်ခုပဲစိတ်ကသိလိုက်တဲ့ဆိုရင်နာတဲ့အာယုတင်ရုံတစ်ခုလေးပဲသိတဲ့ဆိုရင်ဧကကစိတ်လို့ခေါ်တာပါဘူး။တဏှာကြီးလုံးဝင်နေဖက်ကြီးပဲသိနေမှာဧကကစိတ်မဟုတ်ဘူးနော်။သမထသမာဓိနဲ့ဝိပဿနာသမာဓိနဲ့မတူဘူး။သမထသမာဓိကတော့အာယုတစ်ခုတည်းကိုပဲထက်ကတက်ကသိနေရတာ။ဝိပဿနာသမာဓိကတော့သမိကသမာဓိလို့ခေါ်တယ်။ခဏတိုင်းခဏတိုင်းဖြစ်နေတဲ့အာယုမှာခဏတိုင်းခဏတိုင်းတည်နေတဲ့သမာဓိ။အဲ့တော့ဘုန်းကြီးပြတ်တဲ့အစားအစာလေးနဲ့ဖုံးပေးလိုက်ရရောယဟန္တာပါ60တိတ်မကြခင်မှာပဲပြိဋ္ဌာန်ဉာဏ်၄ပါးနဲ့တကွာယဟန္တာအရှင်မကြီးကြီးဖြစ်သွားကြပါလိမ့်အစားတော့တပ်ပါရအင်မတန်ကြီးကြီးတယ်နော်တကယ်လို့ဒါမာတိကမေတော်ကြီးကယဟန္တာနဲ့တင်းတင်းလျောက်ပတဲ့အစားအစာတွေစီမံချက်လို့မရှိတမ်းဘူးဆိုရင်ယဟန္တာဖြစ်နိုင်မှာမလ
ား
မဖြစ်နိုင်ဘူးတပ်ပါရဆိုတာကဒီစီတမျိုးတိုင်းမှာပဲအစားတော့တစ်ခုတည်းမှာပဲတခြားအစားတစ်ခုနဲ့တွဲလိုက်လို့ရှိရင်ကျောင်းလေးတော်တာမျိုးတွေလည်းရှိသေးတယ်ဥပမာဆိုတော့စိတ်သားပဲဆိုတော့ခုနယဟန္တာပါ60ရဲ့စိတ်ဉာဏ်ဆိုတာကစိတ်သားတမျိုးတွေပဲပြီးရမယ်ဆိုရင်တချို့ယဟန္တာမှာကျတော့စိတ်သားနှစ်လေးဖုံးပြီးတင်တာပေါ့တချို့ယဟန္တာမှာကျတော့လည်းစိတ်သားနဲ့အာလုံးနဲ့ရောချက်ကလေးတချို့ကျတော့လည်းစိတ်သားလေးကိုအဆန်းအမီကြောထားတာလေးပေါ့အဲ့ဒီလိုမတူကြဘူးပေါ့နော်ကျောင်းကြပြီးပဲဆိုကြပါစို့ကျောင်းကြပြီးဆိုရင်လည်းဒီနေ့ရောချက်တာတွေနဲ့အမျိုးမျိုးရှိဘူးလားခုနစိတ်သားကလည်းအမျိုးမျိုးရှိတယ်တဲ့တာကလည်းအမျိုးမျိုးရှိတယ်နော် ဟုတ်ကုသိုလ်ရှင်တမဘာဆိုရင်စိတ်ဓာတ်တွေပါလေရှင်းအောင်ပါတော့အနာဂမ်မဖြစ်သေးဘူးဆိုတော့ဒီသာသနာ့နဲ့ပတ်သက်လို့ဘူပါကြိုက်တယ်ညာကြိုက်တယ်ဆိုလို့ရှင်းအောင်ပါပဲနော်တချို့ကစိတ်ဓာတ်နဲ့ဒီမှာဖုံးမိခြင်းနဲ့တချို့ကစိတ်ဓာတ်အာရုံရောကြက်တွေမှာဖုံးမိခြင်းနဲ့အဲ့ဒီလိုမျိုးမျိုးကွဲတယ်ဒါကအကျိုက်ဆက်ကအတဲ့ဘက်ကကြီးနေစင်လေအခုနဲ့တခုမတူပြန်ဘူးတောင်ထပြီးနဲ့တဲ့တယ်ဆိုပေမဲ့ယောဂအလိုက်သူ့ရဲ့လွယ်ပက်ကလေးကတော့ kwa ပြီတောင်ထပြီးဆိုင်ပါဖြစ်တယ်တကယ်ကြီးလူမတောင်ထပြီးဆိုင်တချို့လည်းမြေလျာပဲဟိုကနေယဟန်တကမှာပေါ့လေခုတဲနေတဲ့အရင်တကမှာရဲ့လည်းမြေလျာတောင်ထပြီးဆိုင်လေးလေးထိုးတဲ့တယ်ဆိုတော့တို့တော့မစားရဲဘူးတဲ့အမှန်ကမဟုတ်ဘူးတောင်ထပြီးကိုပြုတ်ပြီးတော့ဆားမယ်ဖောက်ပြီးတော့ဆားမယ်ဆိုရင်လေးထိုးလေးအောင်တောင်ပြောက်သေးတယ်နော်အစာမကြည်တာတော့ဘာလို့လဲကြောက်ပါလိတောင်ချာပြီးနဲ့စက်သားနဲ့ရောချက်လို့ရှင်တော့ပန်းလာခြင်းပြက်ကြောက်ပါတယ်။နော်ဘိန်းတော့သခံခွန်လို့ဖြစ်နေတယ်။ဒါနမူနာပြောတာကသက်မရရဲ့သဘောပေါ်လာလို့နော်။တဲ့တာကမှမင်းမကြီးတဲ့ဆိုတဲ့အကြောင်းတောင်ချာပြီးလည်းဘယ်ကိုရောကြတာဘယ်လိုလဲမာတိကံနဲ့ရောချက်ပြီးပြောတာပါ။မာတိကံဖြစ်တဲ့ဒီသားတွေကဖတ်ထားတာနော်။အဲ့ဒါတောင်ချာပြီးနဲ့စက်သားနဲ့ရောချက်တဲ့ပန်းလာခြင်းပြက်ကြောက်တဲ့ချမ်းဆိုတာကြီးကြောက်တယ်။တောင်ချာပြီးနဲ့အစုံနဲ့ရောချင်တာနှလုံးသွင်းနေယောဂပြောက်တယ်တဲ့။ကြောင်ချာပြီးနဲ့ငရဲနဲ့ရောချင်တာအစာမကြည်တာတွေဝိုင်းချုံဝင်ပြစ်တာတွေပြောက်တယ်တဲ့။ကြောင်ချာပြီးနဲ့ငသလောင်းနဲ့ရောချင်လို့ရှိရင်တော့ကိုဖောတာတွေပါတွေပြောက်တယ်တဲ့။ပိန်တဲ့တွေလည်းဝါဆူလာနေပါတယ်တဲ့။ကြောင်ချာပြီးနဲ့ငွေတို့နဲ့ရောချင်တော့အကောင်လုံးပိုက်တာအကောင်လုံးမှာပဲနော်။ကြောင်ချာပြီးနဲ့ငွေတို့နဲ့ရောချင်တဲ့ချိန်တော့ဒူလာသေးဝင်မိရသေးဝင်ကြီးပြောက်ပါတယ်တဲ့။အဲ့တော့ကိုယ်ဗာယောဂရှိလေကြည့်ပါလေကြည့်ပြီးတော့အဲ့ဒါရောချက်စားကြအဲကြံစားပြီးတော့လည်းကြံစားပြီးပြီလည်းလာမကနေဘူးနော်အဲ့ဒီတော့ဆင်းမစိတ်ဓာတ်တွေအမျိုးရှိတယ်တဲ့ဓာတ်တွေလည်းအမျိုးရှိတယ်ဘယ်ရန်တော့ဘာအစားစံနဲ့တပ်ပရဆင်းလဲသိချင်ကြည့်ပြီးတော့ကတ်ပြီးတော့တရားတွေညသွားတာပေါ့သူစင်းတို့ကကိုယ်ကံနဲ့ယောဂီတွေကိုအရင်ဆုံးအဖေကြီးတွေရပြီးတော့အရိယာရင်ဖြစ်စီတယ်နဲ့ဒါမှခေါင်းကြီးတွေကိုဆန်းကတ်တာတပ်ပရညမှာနော်ဒါပေမဲ့ကိုယ်စိတ်ဓာတ်ကြီးကန့်နေရမှာအဲ့တော့စိတ်ဓာတ်တဲ့တာနှစ်ခုကြည့်ပြီးတော့စိတ်ဓာတ်ရောတဲ့တာရောနှစ်ခုလုံးညီညွတ်နေတယ်ဆိုရင်လေသုံးအောင်ပြတ်တတ်အောင်စာပြီးတော့တရားထုတ်ရမှာပေါ့ခုနပါတဲ့သံဖို့ကစိတ်ရာရှောင်ခြင်းတဲ့ရာခြင်းရှင်းရှင်းစားရမည်သံစားတော့တဲ့ပတ်သက်လို့ညှက်တတ်မှုကနှစ်မျိုးရှိတယ်အမျိုးအစားညှက်တတ်မှုရဲ့အတိုင်းအတာညတာမှုရဲ့အမျိုးသားဆင်ပြေမှုရဲ့အတိုင်းအတာဆင်ပြေမှုရဲ့ပေါ့အစားတော့အမျိုးသားကလည်းအဆင်ပြေရမယ်အမျိုးသားအဆင်ပြေတဲ့အထက်မှာလည်းအတိုင်းအတာကလည်းအဆင်ပြေရမယ်ကိုယ်နဲ့တဲ့တယ်ကိုယ်နဲ့ပြရတယ်ကိုယ်နဲ့အဆင်ပြေတယ်ဆိုပြီးတော့နိုင်ငံဆွတ်စားလို့မရဘူးအဲ့ဒါဆိုလေတဲ့တာကလည်းမတဲ့တဲ့အဆင်ကိုရောက်သွားတတ်တယ်တိုင်ရင်စေလုံရင်ဘေးဆိုတဲ့အတိုင်းဘေးဖြစ်သွားတတ်တာပေါ့ဒါကြောင့်ဘေးမဖြစ်အောင်အတိုင်းအတာလေးနဲ့လည်းအဲ့ဒါကိုလိုအပ်ပါတယ်အတိုင်းတန်နဲ့ပတ်သက်လို့ပြောမယ်ဆိုတော့ကောသလမင်းကြီးကြောင့်ပြောရမှာပေါ့နော်ကောသလမင်းကြီးကသမင်းတစ်ခါစားလို့ရှိရင်ဆန်တဲ့စိတ်နဲ့ဖြိတဲ့ကောင်စားနိုင်တယ်လို့ပြောတယ်ဒီကတည်းကမှဖြိတဲ့ကောင်လည်းမပါဘူးဆန်တဲ့စိတ်လိုပဲပါတာနော်ဒီစိတ်တွေကလည်းကြီးတော့လေးကြီးတစ်ခါတော့လေးကြီးကလည်းမလွန်ဘူးလားမလွန်မှာဟုတ်သူ့ပိုက်နေတယ်သူ့ပိုက်ကြီးတဲ့သားကစားမသိဘူးအဲ့တော့လေးကြီးကျဲဆိုတော့လေးကြီးနဲ့လမ်းလေးဆန်တော်မှလေးကြီးစားတဲ့သူမှတော့လေးကြီးနဲ့လိုက်ကြောင်းကြီးဆိုတဲ့အင်းစံတော့စိတ်တကောင်ကျမှရမှာပဲဆိုပြီးတော့ဆန်တဲ့စိတ်နဲ့စိတ်တကောင်လို့ပြောတာနော်အဲ့တော့ဒီနေ့တော့လေးကြီးကျဲစားပြီးတော့လေးလေးချင်းညဆောင်ဖြတ်ပြီးကြောက်သွားတယ်ညဆောင်ဖြတ်ပြီးချက်ခုတ်ချပြီးတော့ညဆောင်ဖြတ်ချိန်မှထိုင်ဘိုက်ကကျင်းနေတော့တီတီငင်းငင်းမထိုင်နိုင်ဘူးခိုးဘက်လဲလိုက်ဒီဘက်လဲလိုက်ခိုးဘက်ပြင်လိုက်ဒီဘက်ပြောင်းလိုက်နိုင်ရင်းနေတာပေါ့နော်ဒီတော့ရှင်းနေတဲ့မှာမမမထိုင်နိုင်တော့ခွင့်နဲ့တဏှာသွားပြီးတော့တိုင်လေးမှာခုနပြီးတော့ထိုင်နေတာတိုင်နေပြီးတော့နိုင်နေတာပေါ့နော်အဲ့ဒါနဲ့လက်ဆော့တက်ရှင်ကမေးတဲ့တကားကြီးစမ်းသိမဖြေခဲ့ရဘူးရှင်နေစမ်းသိဖြေတဲ့ဘက်ပါတော့ဟိုလူကြခမဲသိဖြေတယ်ပြောရမှာပေါ့နော်ခမဲသိဖြေတယ်ဆိုတာခေတ္တခဏအနာယူလိုက်တာပါပဲအခုပဲလည်းလည်းပြောရမှာရှင်နော်ခဏလောက်ကျေးဇက်လိုက်တာပါပဲနော်ခဏလာလေးလေးနဲ့ဆံမြစ်ဆံငါမဲ့တော့ခဏလေးနဲ့ကြတာရဲ့ဆိုရင်လည်းဆံလေးကလေးကကြည့်ကြတာပေါ့သမင်းရဲ့စားတဲ့ဆံအမှုချိန်ကရှိတာကိုဒီပူချိန်ကတက်ကိုအခိုးလိုက်လိုက်တော့ညလုံးကြီးပြေးပြီးတော့အိတ်ချင်တာကိုအိတ်ချင်လို့အိတ်ချင်လိုက်တာလားသူ့အခိုးရိုက်လို့လိုက်တာလားအော်ခဏမိတဲ့ချိန်လိုက်တာမဟုတ်ပါဘူးနော်သူ့အပူချိန်သူ့အခိုးမှုချိန်လိုက်တာပါကိုအပြင်းမရှိပါဘူးအဲ့တော့လေးလေးသာစားပြီးမလိုက်ခင်ခဏလာအိတ်လိုက်ပေါ့ဆံမြစ်ဆံငါမဲ့အိတ်မပြောတောင်မှခဏလောက်ပဲလေးဆိုင်ပြီးတော့၃၅မိနစ်လောက်အကျော်လေးဆန်းနေတဲ့ဆိုရင်လည်းအိမ်လိုက်တာပြောက်ပါတယ်နော်အဲ့ဒါသူကစားပြီးတန်းလာတာဆိုတော့ငိုင်းနေတာ အဲ့ဒါနဲ့တခါကြီးဘာဖြစ်လို့တလားကောင်အစာကြီးရတာလို့ဆိုပြီးတော့အစာကြီးကနေပတ်သက်တဲ့ကာရလေးတွေကိုခေါ်လိုက်ပါတယ်အစာကြီးလို့အိတ်ရှင်နိုင်နေမှုများနေတဲ့ပုဂ္ဂိုလ်ဟာအစာကြီးပြီးမွေးထားတဲ့ဝက်ကြီးနဲ့ရှိပါတယ်တဲ့အစာကြီးတဲ့ပုဂ္ဂိုလ်ဟာထက်ကလေးနဲ့ဘဝအတ္တိမှာထက်ရှိရပါတယ်သံဃာကိုသိရနေတယ်ဘရောမှာမလွတ်မြောက်နိုင်ပါဘူးဒီကာရလေးဒီအိတ်မရှိတဲ့ကာရလေးခေါ်လိုက်တာပေါ့နော်ဒါဝက်ကြီးနဲ့ဒီကနေ့ဆက်ဆက်ချင်းကိုရတိုင်းခေါ်ထားတာနော်အဲ့ဒီဆုံးမလေးကိုအမိချုပ်ပြောမယ်ဆိုတော့လေအစာကြီးရင်ဉာဏ်ဉာဏ်ပြီးမယ်ခဏခဏပြီးမယ်ဒီလိုဆိုလိုတာပေါ့နော်အစာကြီးရင်ဉာဏ်ဉာဏ်ပြီးမယ်ဆိုတာဒီဘဝခဏခဏပြီးမယ်ဆိုတာနောက်ဘဝများစွာတဏှာတစ်လျှောက်လုံးပေါ့အဲ့တော့အစာကြီးပြီးတော့အိမ်မက်နေတော့တရားတွေပါဒီအာမစုဖြစ်တော့တတိတမတိဉာဏ်ကြီးမဖြစ်တော့ဘူးတတိတမတိဉာဏ်ကြီးမဖြစ်တော့မဘုံ၄ပါးတရားကြီးတဲ့မရတော့ပြီးတော့ဘဝအစစ်အစစ်တွေထက်ထက်ဖြစ်ပြီးတော့ခဏခဏသိရမှာပေါ့ဒါကြောင့်မြတ်စွာဘုရားကအစာကြီးရင်ဉာဏ်ဉာဏ်သိနေခဏခဏသိနေဒါလိုပဲနေရာတိုင်းတွေအသုံးချလို့ရအောင်ပြောမယ်ဆိုရင်တော့ဉာဏ်ဉာဏ်သိရင်ဉာဏ်ဉာဏ်ပြုတ်မယ်ဒါလိုပြောရမှာပဲနော်အဲ့ဒီကာတာလေးဟောပြီးတော့မြတ်စွာဘုရားကဥဒ္ဒရာလို့ခေါ်တဲ့ကောသလမင်းကြီးရဲ့ဒီရဲ့ဆိုဂါရာလေးတစ်ပုဒ်သင်ပေးလိုက်တယ်နော်ကောသလမင်းကြီးကိုရင်းရာကြီးဥဒ္ဒရာလေးဆိုဂါရာတစ်ပုဒ်သင်ပေးရင်မင်းဆရာခမင်းစားလို့ရှိရင်ဒီဂါရာချုပ်ပွားဆိုပြီးတော့ဂါရာလေးတစ်ပုဒ်သင်ပေးတယ်အဲ့ဒီဂါရာရဲ့ဒီမာလူသိက္ခာလေးဆိုကြည့်ပါချင်းချင်းသံလင်းယောဂာသင်ယုတ်တင်သက်ရှိသည်ဆိုလိုက်ယောဂာသင်ယုတ်တင်သက်ရှိသည်ကိုယ်ခန္ဓာနဲ့မျက်ကြောင်ချင်းချင်းပြီးတော့စားမယ်ဆိုရင်ယောဂါကျင်းစင်ပါလေအလွန်အမင်းအဝအပြစ်စားတော့အောက်ထက်ဆုံးအစာမပြေရင်ပြည့်ရင်ပြေတော့ယောဂါဖြစ်မှာပေါ့ဒီတည်းလဲထိုးရတဲ့ယောဂါတွေလည်းဖြစ်နိုင်တာပဲနော်ချင်းချင်းပြီးစားတော့အဲ့ဒီယောဂါတွေကျင်းစင်ပြီးတော့ကျန်းမာရေးကောင်းပါလေကျုပ်တင်အစာလေးလုံလုံကြက်ကြက်စားလိုက်ပြီးအရွယ်ကြီးပြသွားတယ်ကျုပ်ကရှည်လျော်သွားတယ်အစာချရတဲ့အတွက်ကြီးပဲလုပ်နေရတော့ခန္ဓာကိုယ်တွေကကျုပ်ကိုညှို့ပြခဲ့တဲ့တက်ပြီးပုံဆုံးသွားတာပေါ့အဲ့တော့အစာလေးသိကျင်းရတဲ့ခါကျတော့ကျုပ်ကမစားတော့ဘူးမီးတွေနှစ်ဖက်ချစ်ပါးတွေနှစ်ဖက်ချစ်ရိုက်ထောက်ကြီးကထွက်နော်ကုတ်ကူကြီးကတဲ့အဲ့ဒီလိုဆိုတော့ကျုပ်ကလည်းသိမအောင်လားသိတော့မသိတော့တည်းကချင်းနေစားလေယောဂဆင်ကျုပ်ကချင်းချင်းနေစားတဲ့ဆိုတော့အစီအစာလေးကနေတော်လေးကြီးဖြစ်နေတော့ယုတ်ကလေးကလည်းလူနေပါလေလူလူတွေတက်တယ်လည်းပဲအစာချက်တဲ့နေမှာတော့မသုံးရတော့လူနေတော့တာပေါ့နော်အဲ့လိုကျမ်းမကြီးလည်းကောင်းနေကြတော့သက်ရှိအသက်လည်းပဲရှိသွားတာပေါ့အခြားကောင်းလည်းလိုရတာပေါ့သက်ရှိဖို့ကတော့နော်ရှင်ရေစားတိုင်းလည်းအတိတ်ကသက်ရှိရမယ့်ကံတရားကပါမလာတော့လည်းတို့ပါပေါ့ဒါပေမဲ့ရှင်ရေမစားရင်လည်းစားတဲ့လည်းရှင်ရေနော်ရှင်ရေစားတဲ့လူကအသက်ရှိနေနိုင်တယ်အဲ့ဒါကောဒနာမင်းကြီးပြောတော့တဲ့ဒီကံနဲ့ဥဒ္ဒရလူတွေကသင်္ကေတာလင်းယောဂာသင်ကျုပ်တင်လူပြူဒီဒါလေးကျွတ်တာပေါ့ကျွင်းရင်းနဲ့မအားဒီမှာကောဒရမင်းကြီးကလည်းသင်ရင်းပြီးတော့နည်းနည်းချင်းလျှော့နည်းနည်းချင်းလျှော့နေလျှော့လျှော့သွားတာတနည်းနည်းနည်းနည်းအစားလျှော့လျှော့သွားတာပေါ့နောက်ဆုံးကျတော့အောက်ထစ်ဆုံးအနေဆုံးအနည်းဆုံးနေနဲ့လူစီဘူးလေးလုံးကျက်ပဲစားပါတော့တယ်ဒီလေအစားကလေးကြီးကျက်ပဲစားတာတစ်ချိန်ချင်းလျှော့တာနောက်ဆုံးဘယ်လောက်ပဲကျန်လို့လူစီဘူးလေးလုံးဒီကတည်းကလျှော့လို့မရတော့ဘူးနော်ဒါအနည်းဆုံးပဲအဲ့ဒီကြတော့မှခန္ဓာကိုယ်ပေါ်ပေါ်ပါစီးပြီးနေနေလန်းဆန်းဆန်းဖြစ်ပြီးတော့နေတာထိုင်တာရှိပါပါတယ်။ကျန်ကမှအစာကြီးတဲ့ပုဂ္ဂိုလ်၅မျိုးပုံနာ၅မျိုးဆိုပြီးဟောထားတာရှိသေးတယ်။အာဟာရဟတ္တကပုံနာစားပြီးတဲ့အခါကျတော့မထနိုင်တော့လို့လက်ကလေးဆွဲပါအောင်၊ထူပါအောင်၊မပါအောင်လို့ပြောရအောင်စားတဲ့ပုံနာတဲ့နော်။အဲ့ဒါအာဟာရဟတ္တကပုံနာအလံပါဒကပုံနာဆိုတာကတော့စားပြီးတော့ပိုက်ကြီးကလို့အဆိုးမနိုင်ဘဝမနိုင်ဖြစ်ပြီးတော့အဆိုးကျွတ်တက်လာအောင်စားတဲ့ပုံနာတဲ့တက်တာဝတ်တက်ကဆိုတာပိုက်ကြီးပြင်းပြီးတော့မထနိုင်တော့အဲ့ဒီနေရာမှာနေခွေးအေးလိုက်တဲ့ပုံနာတဲ့ကာကမာဒကဆိုတာကစားတာပါဇက်တဲ့ဘလောက်ကြီးတယ်လဲဆိုရင်နှုတ်ခမ်းဝါးကနေပါဇက်ဝါးကနေကြီးကန်းကနှိုက်စားလို့တောင်ရတယ်ကြီးကန်းနှိုက်စားလို့ရလာအောင်ကိုစားတဲ့ပုံနာကတစ်မျိုးတယ်နော်နာဗုဒ္ဓဝိနိတကသာပြီးတာနဲ့စားထားတဲ့ကတည်းကအကုန်လုံးပြန်အံ့ထွက်တယ်ပုံနာစားတဲ့ကလုံခဲ့တော့ပြန်ကိုအံ့တော့တာနော်အပေါ်လည်းအံ့အောက်ကလည်းအံ့ပေါ်အဲ့ဒါပုံနာ၅မျိုးတဲ့ပုံကိုဖယ်ထားပြီးတော့သဘောအနေနဲ့ပဲကြည့်မယ်ဆိုရင်တော့သူကမအားလောက်အောင်ဆွဲရအောင်စားတဲ့နည်းစားတာရယ်ပြီးတော့အဆိုးကျွတ်ကြလောက်အောင် သာရာယေပြီးတော့နေရာမင်းခွေးပါရလားအောင်သာရာယေပြီးတော့ကြီးကန်းနှိုက်စားလို့ရလားအောင်သာရာယေပြီးတော့အံထွက်လားအောင်သာရာယေသာနေနာမျိုးရှိတယ်ယောဂီတွေအဲ့ဒီနာမျိုးပဲဒီနဲ့သာနေကြတာလေပဲနည်းမှန်သာဘူးကောနော်အဲ့အဲ့ဒီနာမျိုးလို့ပြောရမှာအဲ့လောက်ကြီးတော့မသားနဲ့အဲ့ဒီလိုနာမျိုးနဲ့သာတဲ့လူတွေကလည်းတင်းဘူးတယ်သာတဲ့နေရုံနဲ့သာတဲ့နားထဲမှာကိုပြေဘူးရနော်တစ်ချက်ကိုနေသာတဲ့စားပြီးတော့အဲ့ဒီနေရာမှာခွေးတာသပိတ်တော့မသိနိုင်တော့ဘူးအဲ့ဒါနေ့လက်တနေ့နေ့တိုင်းဘိုးတော့မှသပိတ်ထားသေးတယ်အဲ့ဒါသူများကြီးကြတာမှမဟုတ်ဒီဖျားမတာတဲ့ဟာတွေကတော့မှတကယ်ရှိတယ်ဆိုတာပြောတာတချို့ကတွေးနေမှာပေါ့ဒီနာမျိုးမရှိနိုင်ပါဘူးလို့တွေးနေမှာနော်မယုံရင်ပဇာဟာတာပဲအချိန်ကြီးအဲ့ဒီနာမျိုးကတော့လည်းကမစားနိုင်တဲ့လက်ထက်တိုင်းရှင်းပြတဲ့နေ့ကတော့သတ္တရောပင်စာဟာလောပြီးအဘုဒ္ဓဘာဥဒ္ဒကံပြီးပြီဆိုတာကိုယ်ပိုင်ဝါတော်မယ်လို့စိတ်ထဲမှာခံစားရတဲ့အချိန်ခန္ဓာကိုယ်မှာခံစားရတဲ့အချိန်မှာဒိင်္ဂလို့ဆက်စားလာ။နောက်တဲ့ဒိင်္ဂလို့ဆက်စားရင်ပိုက်ပြင်းသွားမယ်အနေနဲ့ရောက်ပြီဆိုရင်အဲ့ဒီဒိင်္ဂလို့မစားတော့နဲ့နော်။ကိုယ်ဝါနိုင်တဲ့ကိုယ်စမ်းနိုင်တဲ့အတိုင်းနဲ့ဒိင်္ဂလို့ဆော့စားပါ။ဆော့စားပြီးတော့အဲ့ဒီဒိင်္ဂလို့တန်နေရာမှာရေးတောင်းလိုက်ပါတဲ့။အဲ့ဒါကြောင့်သမထလည်းအထက်တဲ့ယောဂီပုဂ္ဂိုလ်အတွက်ညှတာသွားပါတယ်နော်။ခန္ဓာကိုယ်ကြီးကြီးလင်းလင်းပေါ့ပေါ့ပါပါ၊လန်းလန်းဆန်းဆန်းဖြစ်သွားပါတယ်။အဲ့ဒီလိုစမ်းနေလို့နဲ့စမ်းမယ်ဆိုရင်ဘောဓနာသမယံညှပ်ပြီးတော့တရားအထုတ်ရတာအရှင်ပြပါလေနော်အဲ့တော့ဘောဓနာသမယံညှပ်အောင်တစ်ဖက်ကဂရုစိုက်နေတစ်ဖက်ကလည်းတရားတော်အထုတ်ဖို့လိုတာပေါ့မြတ်စွာဘုရားလက်ထက်ကရာဇဂျုံမြို့မှာမြတ်စွာဘုရားသရဏတုံးနေတဲ့ယဟန်တော်တပါးငါးဆိုင်ကယောဂအကြီးကျယ်ဖြစ်တယ်နားကြိုက်တော့ကိုယ်လည်းမချမ်းသာကိုယ်မချမ်းသာတော့စိတ်လည်းမချမ်းသာစိတ်မချမ်းသာတော့သတိဓမ္မတို့ဉာဏ်တွေလည်းမဖြစ်တော့ဘူးအဲ့ဒါနဲ့မြတ်စွာဘုရားရှင်ကစေတာသင်ပြရလားတရားထုတ်ရတာတရားထုတ်ရတာသင်ပြရလားမှန်ပါပါအရှင်းမပြပါဗျာဘယ်လိုဖြစ်လို့လဲတပည့်တော်နားတိုင်နေလို့ပါဗျာကျေတာဖြင့်စဉ်းစားဒီနေ့ဟိုလေတော်တွေဘက်ကလေတဲ့တဲ့ဆွမ်းဆွမ်းခံသွားချက်သောအဲ့ဒါနဲ့ယဟန်တော်ကလည်းဘုရားဆရာဂျူတိလို့ပြောတာဖြစ်မှာပဲဆိုပြီးတော့လေတော်တွေကလေထဲမှာဆွမ်းခံသွားအဲ့ဒီမှာလေတဲ့ရှင်တယောက်ကလည်းအလုပ်တွေဘာတွေလုပ်ပြီးလို့ခြေတွေဘာတွေတိတ်လက်တွေခြေတွေဒီနေ့စီချောထုတ်တင်ပြီးတော့ထမင်းစားမယ်ဆိုပြီးတော့ပြင်ဆင်နေတဲ့အချိန်ယဟန်တော်ကလည်းလေတဲ့ရှင်ရောက်သွားတယ်အဲ့ဒီမှာလေတဲ့ရှင်ကသူ့မိလက်တုန်းကနှိုက်ပြီးတော့နှိုက်ထားတဲ့လေပုံစံလုံးကိုသူကကြည့်ပြန်ချက်ထားတာလေနော်ပုံစံလုံးကြည့်ပြန်ချက်ထားတာအဲ့ဒါအလူကရပ်တာနဲ့တော်ပဲဆိုပြီးတော့တဲပေါ်တင်းလေပုံစံလုံးရှင်းနေတယ်ဆွမ်းကြလိုက်တယ်ပုံစံတဲ့လေပုံစံလုံးရှင်းပြီးထည့်လိုက်တာနဲ့ဒီတိုင်းနဲ့ပုံစံတစ်ဖက်လေးပုံစံထည့်ရောက်သွားတာနဲ့ပုံစံစီလေးနဲ့လည်ထားတဲ့ဆွမ်းလေးတစ်လုံးပုံစံတဲ့ရောက်သွားတာနဲ့နာဂယောဂကဆင်းချောက်သွားတယ်တလုံးခုံးမိကြတဲ့နဲ့နာဂယောဂကချောက်သွားတယ်နာဂယောဂလည်းချောက်သွားတော့ကိုယ်လေးချမ်းသာစိတ်လေးချမ်းသာအဲဆိုင်ရဲ့ဝိတ္တိဝိနဝိပဒနာတွေကရှူပွားနေတော့ဆန်းသာလို့တော့မပြေဘူးယဟန္တာဖြစ်သွားပါတယ်တဲတဲသွားတော့ကုထုဇဉ်ပဲရှိသေးတာနော်အဲသောဒနာသဘောရကတော့ကြီးကြီးထားတော့လက်ဆောင်ကလည်းနာဂယောဂကလည်းဘယ်ပဇလုံးချင်းဆိုတာသိလို့အဲ့ဒီကိုသွန်ခံထွက်ခံလိုက်တာနော်လက်ပဇလုံးချက်စားလို့ပြောလို့ပဲဖြစ်ပါလိမ့်အဲ့တော့ဘောဓနာသမယံကြီးရမှာတရားရတဲ့ကအမှန်တန်သင်စားပါလေ။နောက်တစ်ချက်မှတ်သားရမှာကတချို့ကပြောတယ်တသက်လို့အဲတသက်လို့ဆိုတဲ့ခွန်ကြီးပါကပြောဘူးလေ။ယဟန်တော်တွေကိုအပန်းငါးကြီးဖြတ်ပြီးတော့ကတ်လို့ရှိရင်ခုံးမိတဲ့ခွန်ကြီးလေအကုသိုလ်ဖြစ်တယ်၊လှူရဲတယ်၊အကုသိုလ်ဖြစ်တယ်။ဒါကြောင့်ခွန်ကြီးကိုတသက်လို့ပဲခံတယ်။အဲ့တော့ဒီကတည်းကသင်ပြဟုတ်လားလို့လာပြီးတော့မဟုတ်ပါဘူးလို့အခုဒီဝိဓုမှာပဲကြည့်လိုက်ရင်လေဘယ်လိုလုပ်နေလဲချက်ကတာသူသိဆုံးသွားတော့အဲ့ဒီလေဘယ်လိုလုပ်နေလဲဆွမ်းကြိုက်တဲ့အကုသိုလ်ကြောင့်သာဝရိနာမြတ်ကြီးမှာလက်သားသွားဖြစ်တယ်။လက်သားဖြစ်တဲ့လေပဇလုံးလူတွေကုသိုလ်ကြောင့်ဗိမာန်ရဲ့ရှေ့မှာရှေ့ပဇလုံးယုတ်ကြီးရှိနေတယ်။ခြေတော့ခြေတောင်းပါတဲ့ရှေ့ပဇလုံးယုတ်ကြီးပဲအမြန်လှလှပပတင်းနေတယ်နဲ့ရှိနေတယ်နော်။ဘဇလုံးရင်းကျူတာအကုသိုလ်မဖြစ်တဲ့ကုသိုလ်ကြောင့်ဘုံမှာရှေ့ပဇလုံးဗိမာန်မှန်ရှိနေတောင်းဖြစ်သွားပါတယ်။ဒါကြောင့်တရားနာပိတ္တများအားလုံးအမျိုးအစားလေးပဲညတ်တာအောင်စားတော့ပါ။အတိုင်းရတာလို့ပဲမြတ်တာအသာတော်ပြီးအားထုတ်ပါဘောဓနာသဗ္ဗယအသာတော်မြတ်တာအသာတော်အရှင်ပြေအောင်ကျူသာအားထုတ်နိုင်ကြတဲ့အတွက်တစ်ဖက်ကလည်းအသာကမ္မထံကိုရှုမှတ်ပွားများအားထုတ်ကြတဲ့အတွက်လက်ဖို့နိဗ္ဗာန်တရားဒီနတ်ကိုအလင်းအမြန်ရရှိကြပါစေလို့ဆုမွန်ကောင်းတောင်းရင်းနဲ့ဥစဉ်တို့ရဲ့အရှင်ပြေအောင်သာတရားကိုဒီညမှာ